Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောတာရှင်များခင်ဗျာ American ပြည်ထောင်စု Washington DC မြို့ကနေ2014ခုနှစ် December 24ရက်ဗုဒ္ဓဟူးနေ့မနက်ခင်း VOE မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိ line to meter 32 40 48 50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်အောင်ပါဒီမနက်ခင်းအစီအစဉ်မှုအဖြစ်တာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာနံနက်ခင်းပါခင်ဗျာဒီမနေ့မှာကြားမယ်ထူးခြားတဲ့သတင်းတွေထဲမှာဆိုလို့ရှိရင်တနင်္လာနေ့ကမြောက်ကိုရီးယားနိုင်ငံနေရာလှန်ပြမှာအင်တာနက်တွေပြတ်တောက်မှုနဲ့ကြုံခဲ့ပြီးအခုခါမှာတော့တချို့နေရာတွေမှာအင်တာနက်ပြန်ပြီးတော့အသုံးပြုလို့ရနေပြီလို့ဆိုပါတယ်ရုရှားအစိုးရအနေနဲ့တုံးဆွဲဖို့စီစဉ်ထားတာတွေကိုဖျက်သိမ်းလိုက်မယ်ဆိုရင်တန်ပီဟာဆိုးဝါးတဲ့စီးပွားရေးကျဆင်းမှုနဲ့ကြုံနိုင်တယ်ဆိုပြီးတော့ရုရှားဝန်ကြီးချုပ်ကသတိပေးလိုက်ပါတယ်ဟောင်ကောင်ကမြေယာအဆောက်အုံလုပ်ငန်းပိုင်ရှင်တထေးကြီးကိုအကျင့်ပြတ်ချဆမှုကျူးလွန်တဲ့အတွက်ထောင်ဒဏ်6နှစ်အပြစ်ပေးလိုက်ပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နိုင်နဲ့အတူတင်ပြပေးမှာပါခင်ဗျာ
ကောင်းပါပြီကိုဆမိုးရေဒီကနေ့နားဆင်ရမယ့်သတင်းတူတွေထဲမှာဆိုရင်တော့လက်ပရောင်းထောင်ပစ်ခတ်မှုနဲ့ပတ်သက်လို့ HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကမြန်မာအစိုးရကိုဘယ်လိုတောင်းဆိုလိုက်တာပါလဲ
You know, if they want to show that they're really a new government with a reform agenda, well, let's have a legitimate...
Down to Dr. Kinwin, Ugongo, Tanat Jizan Timan, B.T. Sungere, P.N. Patalo, Sungan, Sese, Pebo, H.R.W.A. Asha Yiya, Tawangan, Brett, Adams, Scott, Pio, Tawarawa, Napae, Malay, Kula, Tamaka, Lonjoyi, Kansiga, Miao, Korea, Go, P.R. Pebo, Mekwe, Sungpia, Kera, Ryu, Pien, Daya, Lilain, Swinigan, Sese, Ngole, Pien, Letin, Sep, Pima, Wa, Aku, Yin, Zono, Na, Sonya, Nanganaga, Trinigo, Go, Samo, Winne, Menjin, Nuga, Jinya, Pija, Wali, Mekmea.
မြောက်ကိုရီးယားနိုင်ငံမှာအင်တာနက်လိုင်းတွေပြတ်တောက်သွားခဲ့ရတာဟာအမေရိကန်ပြည်ထောင်စုကြောင့်လားဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်အရာရှိတွေကညှင်းဆိုတာမျိုးလည်းမလုပ်သလိုအတိအပြည့်လည်းမပေးကြပါဘူး။ Sony ရုပ်ရှင်လုပ်ငန်းအင်တာနက်ဆိုင်ဘာတိုက်ခိုက်မှုပြုလုပ်ခဲ့တဲ့ပေါ်မြောက်ကိုရီးယားနိုင်ငံရဲ့လက်ချက်ဖြစ်တယ်လို့အပြစ်ဖို့လိုက်ပြီးအမေရိကန်ပြည်ထောင်စုကလက်တုံပြန်သွားမှာဖြစ်တယ်လို့သတိပေးလိုက်ပြီးတော့ရက်ပိုင်းအကြာမှာတနင်္လာနေ့ကမြောက်ကိုရီးယားနိုင်ငံနေရာနှံပြားမှာအင်တာနက်တွေပြတ်တောက်မှုနဲ့ကြုံခဲ့ရပြီးအခုခါမှာတော့တချို့နေရာတွေမှာအင်တာနက်ပြန်ပြီးတော့အသုံးပြုလို့ရနေပြီဖြစ်တယ်လို့ဆိုပါတယ်အမေရိကန်နိုင်ငံအခြေစိုက်အင်တာနက်လေလံစောင့်ကြည့်နေတဲ့အဖွဲ့ဖြစ်တဲ့ Dyn Research သုတေသနအဖွဲ့ကတော့မြောက်ကိုရီးယားနိုင်ငံကအင်တာနက်လိုင်းတွေပြတ်တောက်သွားခဲ့ရတဲ့အကြောင်းရှင်းရှင်းလင်းလင်းမသိရသေးတဲ့အကြောင်းပြောဆိုပါတယ်။ဒါပေမဲ့အထူးကိမခံတဲ့ကွန်ရက်စနစ်ကိုပြင်ပကနေတိုက်ခိုက်မှုပြုလုပ်တဲ့အခါမှာကြုံတွေ့ရတဲ့အနေအထားမျိုးဖြစ်နေတာကိုတွေ့ရတယ်လို့ပြောပါတယ်။သူတို့ငင်းညာရေးကိုကာကွယ်စောင့်ရှောက်သူများ Guardians of Peace လို့အမည်ပေးထားတဲ့ Cyber တိုက်ခိုက်သူ Hackers တွေကဒီ Interview ဆိုတဲ့ရုပ်ရှင်ဇာတ်ကားကြည့်ရှုသူမှန်သမျှမှခါသီးတဲ့ဂျမားနဲ့ကြုံတွေ့ရလိမ့်မယ်ဆိုပြီးတော့သတိပေးထားပါတယ်။အဲ့ဒီရုပ်ရှင်ဇာတ်ကားကတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအုန်ကိုတတ်ဖို့အတွက်အမေရိကန်ဗဟိုထောက်လှမ်းရေးအဖွဲ့ CIA ကခိုင်းလိုက်တဲ့သတင်းတောင်နှစ်ယောက်အကြောင်းကိုစိတ်ကူးရင်ဇက်လန်းရိုက်ကူးထားတာဖြစ်ပါတယ်။အဲ့ဒီပြောင်းလောင်းတယောရိုက်ကူးထားတဲ့ရုပ်ရှင်ကားကိုဒီဇင်ဘာလ25ရက်နေ့မှာစတင်ပြီးတော့ဖြန့်ချီပြသဖို့စီစဉ်ထားတာကိုတော့ Sony ရုပ်ရှင်လုပ်ငန်းကဖျက်သိမ်းခဲ့ပါတယ်။ဒါပေမဲ့အခုတော့တချို့လွတ်လပ်တဲ့ရုပ်ရှင်ယုံတွေမှာပြသမယ်လို့လည်းပြောပါတယ်ခင်ဗျာ။
American ပြည်ထောင်စုအခြေစိုက် Sony ရုပ်ရှင်ထုတ်လုပ်ရေးကနေမြောက်ကိုရီးယားခေါင်းဆောင် Kim Jong-un အကြောင်းရိုက်ကူးတင်ပြထားတဲ့သူတို့ရုပ်ရှင်ကားကိုယုံတင်ပြသသွားမှာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။ Kim Jong-un ကိုလှုပ်ကြံတက်ဖြတ်တဲ့အကြောင်းရိုက်ကူးထားတဲ့ The Interview ဇာတ်ကားကိုလာမယ့်ဒီဇင်ဘာလ25ရက်နေ့မှာရုပ်ရှင်တချို့မှာပြသမယ့်အကြောင်းရုပ်ရှင်ယုံတချို့မှာပြသမယ့်အကြောင်း Sony ကုမ္ပဏီကဆိုပါတယ်။ပြီးခဲ့တဲ့သတင်းဘက်ကဒီဇာတ်ကားကိုရုပ်ရှင်ယုံတွေမှာပြသမှာမဟုတ်ဘူးလို့ Sony ရုပ်ရှင်ထုတ်လုပ်ရေးကုမ္ပဏီကကြေညာခဲ့တာပါသူတို့ရဲ့ကွန်ပျူတာတွေကိုအမည်မသိအင်တာနက်ဆိုင်ဘာတိုက်ခိုက်သူတွေကဖောက်ထွင်းဝင်ရောက်ပြီးစိတ်နှောက်ရှက်ဖြစ်ပွဲအီးမေးလ်တွေနဲ့ကိုရေးကိုယ်တာအချက်လက်တွေကိုအင်တာနက်ပေါ်မှာဖြန့်ဝေခဲ့တဲ့အပြင်တကယ်လို့များဒီရုပ်ရှင်ဇာတ်ကားကိုသတ်မှတ်ထားတဲ့ရက်မှာယုံတင်ပြသမယ်ဆိုရင်အခြေအနေတွေကိုဒီထက်ပိုပြီးဆိုးရွားသွားစေမယ်လို့ချိန်ချောက်ခဲ့တာပါ Texas ပြည်နယ် Austin မြို့က The Elmo Draft House ရုပ်ရှင်ရုံနဲ့ Georgia ပြည်နယ် Atlanta မြို့က The Plaza စတဲ့နေရာနှစ်နေရာမှာ The Interview ဇာတ်ကားကိုပြသသွားမှာဖြစ်တယ်လို့တာဝန်ရှိသူတွေကကြေညာထားပါတယ်ရှင
်။ Russia အစိုးရအနေနဲ့တုံးဆွဲဖို့စီစဉ်ထားတာတွေကိုဖျက်သိမ်းလိုက်မယ်ဆိုရင် Danby ဟာဆိုးရွားတဲ့စီးပွားရေးကျဆင်းမှုနဲ့ကြုံရနိုင်တယ်လို့ Russia ဝန်ကြီးချုပ် Dmitry Medvedev ကပြောဆိုလိုက်ပါတယ်။ဒီလိုစီးပွားရေးပြတ်တာမျိုးနဲ့မကြုံရအောင်ရှောင်ရှားနိုင်စေဖို့အတွက်အစိုးရအနေနဲ့ရည်ရွယ်ထားပြီးသားဗျူဟာနဲ့လူမှုရေးအသုံးစရိတ်ကိုဆက်ပြီးတော့အာယုံဆိုင်လှုပ်ဆောင်သွားရလိမ့်မယ်လို့မစ္စတာမတ်ဗီဒက်ဖ်ကမော်စကိုမှာကျင်းပတဲ့အစည်းအဝေးမှာပြောဆိုလိုက်ပါတယ်။မစ္စတာမတ်ဗီဒက်ဖ်ကနိုင်ငံရခြားကစီးပွားရေးရာပိတ်ဆို့အရေးယူမှုတွေပြုလုပ်တဲ့အပေါ် ပြစ်တင်ပြောဆိုလိုက်ပြီးနိုင်ငံရဲ့စီးပွားရေးအခြေအနေဟာ2008ခုနှစ်ကထက်ပုံမဆိုးရကြောင်းဘာလို့လဲဆိုတော့ရုရှားရဲ့ဖွံ့ဖြိုးမှုကိုနိုင်ငံတော်တော်များများကထိထိရောက်ရောက်အဟန့်တားပြုလုပ်ထားလို့ဖြစ်တယ်လို့ပြောပါတယ်။ရေနံစင်းလုံးတစ်ဟုန်လို့ကျဆင်းခဲ့ရတာကောင်းကြောင်လဲရုရှားရဲ့စီးပွားရေးပေါ်အကြီးအကျယ်ထိခိုက်ခဲ့ရတယ်လို့လာမယ့်နှစ်ထဲမှာစီးပွားရေးကျဆင်းတဲ့အခြေအနေမျိုးရောက်သွားနိုင်တယ်လို့ခန့်မှန်းနေကြတာပါ။တတိပေးထားတဲ့လက္ခဏာတစ်ခုဖြစ်မှတ်ယူနိုင်တာကတော့ရုရှားနိုင်ငံသုံးရူဘယ်ငွေကြေးထိုးချသွားတဲ့ဖြစ်စဉ်မှာဒီနှစ်အတွင်းအဆိုးအဝါသောငွေကြေးဖြစ်ပြီးတော့ယူကရိန်းနိုင်ငံသုံးဝင်နဲ့အတူကျဆင်းသွားတာဖြစ်ပါတယ်။ငွေကြေးချင်းငှားနိုင်မှုကိုစောင့်ကြည့်အခက်ခတ်တဲ့အဖွဲ့ဖြစ်တဲ့ S&P ကရုရှားကိုအနှုတ်လက္ခဏာအဖြစ်အင်္ဂါနေ့မှာသတ်မှတ်လိုက်ပါတယ
်။ယူကရိန်းနိုင်ငံအနေနဲ့ NATO မဟာမိတ်အဖွဲ့ဝင်ဖြစ်လာဖို့ဆောင်ရွက်တဲ့အနေနဲ့ဗမ်လိုက်နိုင်ငံများစီးရင်ဝင်ကနေပယ်ဖျက်တဲ့ဥပဒေပြဋ္ဌာန်းချက်ကိုယူကရိန်းလွှတ်တော်မှထောက်ခံမဲ303မဲနဲ့ကန့်ကွက်မဲ8မဲအင်္ဂါနေ့ကတညီတညွတ်ထဲဆုံးဖြတ်အတည်ပြုလိုက်ပါတယ်။လွှတ်တော်မှယူကရိန်းနိုင်ငံသား၏ဝန်ကြီးပါဗလိုကလင်ကင်းမေဂွန်ပြောကြားရမှာလဲလွှတ်တော်ရဲ့ဆုံးဖြတ်ချက်ဟာ NATO အဖွဲ့ဝင်ဖြစ်ဖို့ပိုးပြီးနှိကက်လာစေတယ်လို့ပြည်ရင်းမူဝါဒတွေကိုလည်းပိုးပြီးအကျိုးထိရောက်မှုရှိစေမှာဖြစ်တယ်လို့ဆိုပါတယ်။အခုလိုဗမ်လိုက်နိုင်ငံများအဖြစ်ကနေပယ်ဖျက်လိုက်တာကိုထောက်ခံတဲ့ယူကရိန်းလွှတ်တော်အမတ်Old Leshoko ကလည်းယူကရိန်းအနေနဲ့ဥရောပသမဂ္ဂနဲ့ NATO အဖွဲ့ဝင်နိုင်ငံဖြစ်လာတော့မှဖြစ်တယ်လို့ပြောပါရယ်။ဒါပေမဲ့စန့်ကျင်ကန့်ကွက်သူတွေကတော့ယူကရိန်းနိုင်ငံရဲ့ပြည်ရင်းပြည်ပမှာတင်းမာမှုတွေကိုပိုးပြီးတိုးလာစေတယ်လို့ဆိုပါရယ်။ဒီဆုံးဖြတ်ချက်ဟာဘာကိုမှကောင်းလာစေမှာမဟုတ်ဘူးလို့ကန့်ကွက်မဲပေးခဲ့တဲ့ယူကရိန်းလွှတ်တော်အမတ် Alexander Vikuk ကပြောသွားပါရယ်ရှင်။
ယမေရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ယူအမေရိကန်တံမြန်မာပိုင်းစီစဉ်ကနနခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေဆက်လက်ကြေညာနေပါတယ်။စကိုင်းတိုင်းရင်းမာပင်ခရိုင်လက်ပတော်ကျင်းနီစီမံကိန်းအတွက်တင်းစီထားတဲ့မြေတွေကိုမြန်မာဝန်ပေါင်းကုမ္ပဏီကအတင်းအကျပ်ချန်စီယိုခတ်ရကနေဒေတာကန်နီနဲ့ကြားမှာတင်းမာမှုတွေမနေ့ကဆက်လက်ဖြစ်ပွားနေပြီးရွာသားနှစ်ဦးသေနှက်ထိမှန်ခဲ့တယ်လို့ဆယ်ရဲရာဂန်တူကပြောဆိုပါတယ်။ဝန်ပေါင်းနဲ့ဥပိုင်ဘက်ကလုံခြုံရေးတွေလုံတိုင်းလုံတိန်းတွေနဲ့အလုတ်သမားတွေစုစုပေါင်း 2,000 လောက်ဟာမနေ့ကမနေ့အစောကြီးမှာထွက်လာကြပြီးတော့ချန်စီယိုတွေခတ်ခဲ့ကြတယ်လို့ဆိုပါတယ်ဒေသခံတွေရောက်ရှိသွားချိန်မှာတနက်နဲ့ပြစ်တဲ့အတွက်ကြောင့်နှစ်ယောက်ထပ်မံပြီးတော့ဒဏ်ရရှိသွားတယ်လို့ဒေသခံတွေကပြောပါတယ်တင်းနေတာနေကတော့အသက်50ကျော်အရွယ်တောင်သူအမျိုးသမီးဒေါ်ခင်ဝင်းတနက်ထိမှန်ပြီးတော့တည်ဆုံးခဲ့ပြီးဒါဇင်နဲ့ချီတဲ့ဒေသခံတွေပြင်းထန်စွာဒဏ်ရာတွေရရှိခဲ့ကြပါတယ်အခင်းဖြစ်တဲ့နေရာကို88မျိုးဆက်ကျောင်းသူတွေနဲ့ပရဟိတအဖွဲ့တွေကစေဝန်နှန်းတွေတွားရောက်ပြီးတော့ကုသမှုတွေလုပ်ပေးခဲ့ပါတယ်လေဘရောင်းမှာပြစ်ခတ်တေးဆုံးဒဏ်ရာရမှုတွေနဲ့ပတ်သက်ပြီးတော့ရင်းမာပင်ခရိုင်ရဲစခန်းကိုစုံစမ်းတဲ့အခါမှာတော့မတိကျောင်းပြောဆိုပါရယ်လေဘရောင်းတောင်စီမံကိန်းနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်ပြည်သူ့လွှတ်တော်ကိုစလဲဒေါခင်ဆားလိုင်ကတော့အာနာပိုင်ဒီဘက်ကထူးခြားတဲ့ဆွေးနွေးပြောဆိုတာမျိုးတွေမရှိသေးဘူးလို့ပြောပါရယ်မြန်မာဝမ်ပေါင်ကုမ္ပဏီကတော့တင်းနှလာနေကတေးဆုံးတဲ့ဖြစ်ရနဲ့ပတ်သက်ပြီးတော့ဝန်ထဲတဲ့အကြောင်းအပါအဝင်ကြေညာချက်တစ်ခုကိုမနေ့ကထုတ်ပြန်ခဲ့ပါရယ်အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနကလည်းလေဘရောင်းတောင်မှာဖြစ်ပေါ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့စိုးရိမ်ကြောင်ပြောဆိုခဲ့ပြီးပွင့်လင်းမြင်သာတဲ့စုံစမ်းစစ်ဆေးမှုတွေအမြန်ပြုလုပ်ပေးဖို့တောင်းဆိုထားပါတယ်ခင်ဗျာ
။နောက်ကိုရီးယားနိုင်ငံရဲ့လူခွေရေးချိုးဖောက်မှုတွေကိုအပြင်းထန်ဝေဖန်ကန့်ကွက်နေချိန်မှာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အစည်းအဝေးမှာပါဝင်ဖို့နောက်ကိုရီးယားကငြင်းဆန်လိုက်ပါတယ်။တရုတ်နဲ့ရုရှားတို့ရဲ့ကန့်ကွက်မှုတွေကြားကလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံအနေနဲ့ဆက်တက်နိုင်ငံတို့ကမြောက်ကိုရီးယားလူခွင့်ရေးနဲ့ပတ်သက်လို့ဆွေးနွေးဖို့တနင်္လာနေ့ကမဲခွဲဆုံးဖြတ်ခဲ့ကြတာပါ။မကြာသေးခင်ကထုတ်ပြန်တဲ့ကုလသမဂ္ဂလူခွင့်ရေးကော်မရှင်ရဲ့အစီအခံစာအရလူသားထုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေဟာအစိုးရအစင်းမြင့်ပိုင်းရဲ့မူဝါဒတွေကြောင့်ဖြစ်တယ်လို့ဆိုပါရယ်။တနင်္လာနေ့ကလုံခြုံရေးကောင်စီအစည်းအဝေးမှာမြောက်ကိုရီးယားပြည်သူတွေရဲ့ဘဝဟာအိမ်မက်ဆိုးကြီးထဲမှာနေထိုင်နေကြရတယ်လို့ဖြစ်နေတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်အမတ်ကြီးဆမန်သာပါဝါကပြောသွားပါတယ်။မြောက်ကိုရီးယားအစိုးရကတော့လုံခြုံရေးကောင်စီရဲ့အရေးယူဆောင်ရွက်ချက်မှန်သမျှကိုဂရုစိုက်မှာမဟုတ်ဘူးလို့တုံ့ပြန်ထားပါတယ်။ဒါအပြင်မြောက်ကိုရီးယားကနေထွက်ပြေးလွတ်မြောက်သွားသူတွေဖြစ်ပြီးလူခွင့်ရေးကော်မရှင်ကိုကူညီတဲ့သူတွေဟာလူပြင်းလူညံ့တွေဖြစ်တယ်လို့ဆွဆွဲပြောဆိုခဲ့ပါတယ်ရှင
်။ဟောင်ကောင်ကအိမ်မီယာအဆောက်အုံလုပ်ငန်းရှင်ဘီလီယံနာတထေးကြီးကိုအကျင့်ပြတ်ချစားမှုကျူးလွန်ကြောင်းတွေးရှိတဲ့အတွက်ထောင်ဒဏ်6နှစ်အပြစ်ပေးလိုက်ပါတယ်။သောမတ်စကော့ကို မလျော်ကန်တဲ့လူရက်တွေလျှို့ဝှက်ပူပေါင်းကြံစီကြကြောင်တွေးရှိတယ်လို့ဟောင်ကောင်ဗဟုတရားရုံးကအင်္ဂါနေ့မှာအမိန့်ချလိုက်တာပါသူဟာဟောင်ကောင်ထိပ်တန်းအရာရှိဟောင်းကြီးတဦးကိုဒေါ်လာ 1.3 သန်းလက်ငွေထိုးခဲ့တယ်လို့ဆိုပါတယ်အဲ့ဒီပြစ်မှုအတွက်သူ့ကိုဒေါ်လာ6400လဲဒဏ်ငွေချမှတ်လိုက်ပါတယ်။တထည်ကြီးထံကနေလက်ငွေလက်ခံသူကတော့ဟောင်ကောင်ရဲ့ဒုတိယအကြီးဆုံးခေါင်းဆောင်ဖြစ်ခဲ့သူ Raphael Hui ဖြစ်ပါတယ်။သူ့ကိုလည်းမလျော်မကန်ပူပေါင်းလှုပ်ဆောင်ခဲ့မှုနဲ့ထောင်ဒဏ်9ခွဲချမှတ်လိုက်ပါတယ်
။အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းဒေသမှာလူမျိုးစုခွဲထွက်ရေးသမားတွေလို့ယူဆရသူတွေဟာလူအနည်းဆုံး33ကိုတပ်ဖြတ်ခဲ့တယ်လို့အိန္ဒိယရဲတွေကပြောပါတယ်ရှင်။
ဒီဇင်ဘာလ24ရက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကုဆမ်မိုဝေနဲ့မဲအင်ဂျင်နိုင်တို့ကကြီးညာပေးခဲ့ကြတာပါခင်ဗျာအခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုအရင်ဆုံးတင်ဆက်ပေးသွားမှာပါလက်ဘရောင်းတောင်ပြစ်ခတ်မှုမှာတောင်သူဒေါ်ခင်ဝင်းဦးကောင်းကိုတနက်ကြီးစံထိမှန်ပြီးတည်ဆုံခဲ့တဲ့ဖြစ်ရပ်ကိုတရားဝင်လွတ်လပ်စွာစုံစမ်းစစ်ဆေးပေးဖို့ HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်လက်ဘရောင်းတောင်ကိစ္စမှာတွေ့ရတန်ရုံမဖြစ်အောင်ဖြေရှင်းပေးဖို့စကိုင်းတိုင်းရဲမင်းကြီးကိုဒေသခံတွေဘက်ကတနင်္လာနေ့ကလေးကမြစ်တာရက်ခံတောင်းဆိုထားခဲ့တာလည်းဖြစ်ပါတယ်အကြောင်းစုံကိုတော့မဲ့ရင်ချင်းနိုင်ကတင်ပြပေးမှာပါခင်ဗျာ
စကိုင်းတိုင်းစလင်းကြီးမြို့နယ်ကလက်ဘရောင်းတောင်ကျင်းညီစီမံကိန်းဒေသမှာစီမံကိန်းတိုးချဲ့ကာယံဖို့အတွက်မြေယာတွေကိုတရုတ်မြန်မာဝမ်ပောင်းကုမ္ပဏီဘက်ကတနင်္လာနေ့မှာစတင်ခြံစည်းရိုးခတ်ခဲရာကနေဒေသခံတွေနဲ့ထိတ်တိုက်ပဋိပက္ခဖြစ်ခဲ့တာပါမြန်မာရဲတပ်ဖွဲ့ကတနက်သုံးပြီးပြစ်ခတ်ဖြုတ်ခွဲခဲ့တာကြောင့်ဒေါက်ခင်ဝင်းဦးကောင်းမှတနက်ကြီးစံထိမှန်သိဆုံးခဲ့တယ်လို့အင်္ဂါနေ့မှလည်းတောင်သူ2ဦးပြင်းထန်တဲ့တနက်ဒဏ်ရာတွေရခဲ့ပါတယ်။ဒီလိုအကြမ်းဖက်ပြစ်ခတ်ဖြုတ်ခွဲတာနဲ့ပတ်သက်လို့နယူးယောက်အခြေစိုက် HRW လူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကြီးကဝေဖန်ရှုံချကြောင်းအဖွဲ့ရဲ့အာရှရေးရာတာဝန်ခံ Brett Adams က VOA ကိုပြောပါတယ်
။ I mean, obviously there's no need to use lethal force against protesters.when protesters sometimes become violent
ဆန္ဒပြသူတွေကိုအင်အားသုံးဖြုတ်ခွဲဖို့မလိုအပ်ဘူးဆိုတာထင်ရှားပါတယ်တကယ်လို့များဆန္ဒပြသူတွေဘက်ကအကြမ်းဖက်တယ်ဆိုရင်တော့မှစနစ်တကျတုံ့ပြန်ရမှာပါမေကွန်ထုတ်เสียရှိလာတာကဒီကနေ့အစိုးရဟာအရင်စစ်အစိုးရတွေနဲ့တကယ်ပဲကွဲပြားမှုရှိသလားဆိုတာပါဆန္ဒပြသူတွေကိုပြစ်ခတ်ဖြုတ်ခွဲတာဆိုရင်အရင်အစိုးရအတိုင်းပါပဲခေါင်းစဉ်သာပြောင်းသွားတယ်လို့မြန်မာပြည်သူတွေကမြင်ကြမှာပ
ါဒါအပြင်ယင်းနှီးမြှုပ်နှံထားတဲ့တရုတ်ကုမ္ပဏီကသူတို့ရဲ့စီမံကိန်းတိုးချဲ့တာကိုမြန်မာအစိုးရကအကာအကွယ်ပေးတယ်ဆိုရမှာပြဿနာရှိနေတာကဒေသခံပြည်သူတွေကဒီစီမံကိန်းကိုသဘောတူညီမှုမရှိတာကိုအာဏာပိုင်တွေဘက်ကပြန်ပြီးစဉ်းစားသင့်တယ်လို့ Brett Adams ကဆိုပါတယ်။အခုဒေသခံတောင်သူတအူးတနက်ကြီးစံထိမှန်တည်ဆုံခဲ့တဲ့ဖြစ်ရပ်ကိုမှန်မှန်ကန်ကန်စုံစမ်းဖော်ထုတ်ပေးဖို့ HRW ကတောင်းဆိုကြောင်းလဲသူကပြောပါတယ
်။ If they want to show that they're really a new government with a reform agenda,Well, let's have a legitimately independent investigation.
မြန်မာအစိုးရဟာပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေလုပ်နေတဲ့အစိုးရတစ်ဖြစ်ကြောင်းသိကိုပြသခြင်းနေတာပါ။ဒါဆိုရင်အခုလိုအမျိုးသမီးတဦးသေဆုံးခဲ့တဲ့ဖြစ်ရပ်အတွက်တရားဝင်လွတ်လွတ်လပ်လပ်စုံစမ်းစစ်ဆေးပေးပါ။ပွင့်လင်းမြင်သာမှုတာဝန်ယူမှုစတဲ့အချက်တွေနဲ့ကန့်ကျင်အောင်ဆောင်ရွက်ပေးပါ
။တနင်္လာနေ့ကလည်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနေလက်ဒောင်းတောင်ပြစ်ခတ်နှိမ်နင်းမှုကိုစိုးရိမ်မကင်းဖြစ်မိကြောင်းထုတ်ပြန်ကြေညာခဲ့တာပါ။လက်ရှိကျင်းညစီမံကိန်းတိုးချဲ့ကာယံတဲ့အခြေအနေတွေဟာအတော်လေးကိုဆိုးရွားလာနေတယ်လို့လဲလက်ဒောင်းတောင်ဒေသဇီတော်ကျေးရွာဆမ်မြဝတီကျောင်းတိုက်ကဦးစင်ဦးအာလောကက VOE ကိုမိန့်ကြားပါတယ်
။အဲဒီနေနာငန်ညာတော့ငါပြောရမယ်ဆိုရင်တော့အခုကတော့ခိုင်ကြီးမျိုးနွယ်ပြီးဘာမှမတက်နိုင်တော့ဘူးလေ။အနောက်မှာဆိုရင်လည်းပလိမောဟာနန်းကြီးတိအရှိမဆိုရင်လည်းဆမ်ကြီးမျိုးမီလန်ပြီးတော့ချန်စီယိုရောင်းနေမြောင်းတာပဲကိုင်းမျိုးကမ်းမျိုးတော့လာဖြစ်နေ။ဟိုရေချင်းမလုံးဝရက်ဒီဖို့ဆိုတဲ့အင်မတန်ခက်ခဲသွားပြီ။ဘာမှလုပ်ကန်စားတော့ပြန်လည်းမလွယ်တော့ဘူး။အဲကြောင့်မလို့လူလူဟာဟိုလက်နဲ့လေးကင်ထားတဲ့ပုံကိုလည်းမဟုတ်ဘူး။ဘာမှလည်းမတက်နိုင်တော့ဘူး။ခိုင်ကြီးနေရောမှလည်းဝမ်းနဲ့ယုံရမှလည်းဘာမှမတက်နိုင်တော့ဘူးဆိုတဲ့အနေအထားမျိုးမှဖြစ်ပြီးတော့နေရတယ်။
ကုမ္ပဏီကနေရော့ချေးမယူတဲ့မြေယာရီမှာစတင်ခြံစည်းရိုးခတ်တဲ့အချိန်ကလေးကလေယာပိုင်ရှင်တွေဘက်ကနေသွေးထွက်တန်ယုံမှုမဖြစ်အောင်အခြေအနေတွေကိုညှိနှိုင်းဆောင်ရွက်ပေးဖို့အာဏာပိုင်တွေနဲ့တာဝန်ရှိသူတွေကိုကြိုတင်မေတ္တာရပ်ခံခဲ့တယ်လို့ဦးစင်ကမိန့်ပါတယ်
။စဖြစ်နေနေ့ကနေကပြောပါတယ်ကွာ။အတိုင်းတိုင်းရဲ့ရဲမင်းကြီးဖြစ်တဲ့ဦးနေထွန်းကနော်။ဒီဟာမျိုးကဟိုပြည်လည်အောင်ယတနာဆိုတာပို့ပြီးတော့ဇိုးလာတယ်မှာရှိရနိုင်မယ်။မဖြစ်နေတာမဖြစ်အောင်ဒုတိယနိုင်ငံတွေမဖြစ်အောင်အဲဒီဘက်နဲ့ဒီဘက်ဖြစ်သွားကြပြီဆိုရင်ဘယ်သူမှမကောင်းကြပါဘူး ဒါတောင်သူသမားတွေဆိုရင်လည်းဒါဟိုတောင်သူလို့အင်မတန်မှယူသားတဲ့ဒေသတွေဖြစ်ပါတယ်။ဒါကြောင့်မလို့ပြည်ထနာမဖြစ်အောင်ဟိုညီနိုင်မှာဆွနွေးပါဆိုပြီးတော့ဒေသကြီးဘက်ကဒါပြောဆိုရင်းဆိုညာတော့လည်းပဲသူတို့ကစနစ်တကျဟိုကြံစည်ကြတာဖြစ်တဲ့အတွက်စနစ်တကျလောက်ကထောင်းတာဖြစ်တဲ့ဟိုဘယ်လိုပင်ပြောနေဒေသကနေဘလောက်ပြီးပြောညာတော့လည်းပဲမရဘူးမရတဲ့အတွက်အခုလိုထားလူတွေတည်ဆုံးမှုတွေတနက်နေ့ထိုင်ရတဲ့နောက်နေ့ဒီဓာတ်ဆောင်ဖြစ်လာတာဖြစ်ပါလေဗျာ
လက်ရှိဖြစ်နေတဲ့လော့ဒ်ဒေါင်းတောင်အရေးကိစ္စနဲ့ပတ်သက်လို့မြန်မာနိုင်ငံမှာရှိတဲ့တရုတ်တန်ယုံကအခုချိန်ထိသဘောထားထုတ်ပြန်ကြေညာခြင်းမရှိသေးပါဘူးဒါပေမဲ့လော့ဒ်ဒေါင်းတောင်ကျင်းညီစီမံကိန်းနဲ့ပတ်သက်လို့2012ခုနှစ်ကလွှတ်တော်တွင်ဆွေးနွေးတင်ပြချက်တွေကိုလေးစားအသိမှတ်ပြုကြောင်းနဲ့နှစ်ပေါင်းများစွာကတည်းကနှစ်နိုင်ငံအကျိုးစီးပွားဖြစ်ထွန်းဖို့ပူပေါင်းဆောင်ရွက်လာခဲ့ကြတဲ့အိန္ဒိယချင်းနိုင်ငံတွေဖြစ်တယ်လို့လည်းတရုတ်တန်ယုံကသဘောထားတုံ့ပြန်ခဲ့ပါရှင
်။လူခွင့်ဆောင်ကြီးအဖွဲ့ကြီးကလူသေဆုံးမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးပေးဖို့အခုလိုတောင်းဆိုလိုက်ချိန်မှာမြန်မာဆိုရကတော့ရွာသားတွေကတာဝန်ဝတ္တရားနှောက်ယှက်လို့ပြစ်ခတ်ရတယ်လို့သတင်းထုတ်ပြန်လိုက်တဲ့အကြောင်းဆက်တင်ဆက်ပေးမှာပါ။နှစ်ဖက်တင်းမာမှုတွေဖြစ်ပြီးပြစ်ခတ်မှုတွေကြောင့်လူတို့သေဆုံးဒါဇင်နဲ့ချီတန်ရန်ရခဲ့တဲ့လက်ဘရောင်းတောင်ကျင်းနေစီမံကိန်းကိုကံကွက်မှုနဲ့ပတ်သက်လို့မြန်မာအစိုးရကသတင်းထုတ်ပြန်ရမှာချန်စီယိုတိုးချက်ကာယံရေးဆောင်ရွက်မှုတားဆီးနှောက်ယှက်ခံရကြောင်းသတင်းထုတ်ပြန်ခဲ့ပြီးအလုသမားတွေကတားဆီးပိတ်ဆို့ထားတဲ့အတွက်အဓိကယုံနှင်းနှင်းရေးတနက်300ကျောင်းပြောဆိုမှုကိုလက်ဘရောင်းတောင်ဒေသခံတွေကပယ်ချခဲ့ပါတယ်မိုင်းမန်မာကသတင်းပေးပို့ထားပါတယ်ခင်ဗျာ
စကိုင်းတိုင်းရင်းမာပင်ခရိုင်စားလင်းကြီးမြို့နယ်ထဲမှာရှိတဲ့လက်ဘရောင်းတောင်ကျင်းနီစီမံကိန်းကိုကန့်ကွက်ဆန္ဒပြနေတဲ့ဒေသခံတွေနဲ့မြန်မာအာဏာပိုင်တွေကြားပဋိပက္ခတွေဖြစ်ပြီးမြန်မာအစိုးရဘက်ကသတင်းထုတ်ပြန်ရမှာကျင်းနီစီမံကိန်းကိုတိုးချက်ကာယံရေးမှာတားဆီးနှောက်ယှက်ခံရတယ်ဆိုပြီးသတင်းထုတ်ပြန်ခဲ့တာပါဒီထဲမှာဒေသခံတွေကရဲတွေကိုတိုက်ခိုက်ပြီးအလုသမားတွေကိုတားဆီးပိတ်ဆို့တာကြောင့်အထူးကယုံနေနေရဲ့လက်နက်ဖြစ်တဲ့စနစ်ဘို့ပြောင်းချောတနက်သုံးပြီးနှိမ်နှင်းကြရကြောင်းရေးသားထားပါတယ်ဒီထဲမှာရွာသားတဦးသေဆုံးပြီးရွာသားတချို့နဲ့ရဲတချို့ထိခိုက်ဒဏ်ရာရရှိကြောင်းဖော်ပြထားပါတယ်လက်ဘရောင်းတောင်စမ်းမြောက်ရီကျောင်းတိုက်ကဆရာတော်ဦးအားလောကကတော့အစိုးရရဲ့သတင်းထုတ်ပြန်ချက်ကိုပယ်ချခဲ့ပါတယ
်မရှိပါဘူးညာထိမ့်သိမ့်နေလို့ညာသူ့ဝန်ထမ်းတွေလက်နက်တွေနဲ့တချို့ဆိုရင်ကွာရှင်ကြီးတွေပါတယ်တချို့ဆိုရင်ခလုတ်သားတွေတောင်တရုတ်တွေဆိုရင်ခလုတ်သားတွေလည်းပါတယ်အတူရင်းလည်းပါတယ်ညာဒီရဲဆိုတော့ပြောမင်းနဲ့ဒိုင်းနေပါတယ်ဗနက်နေလည်းပါတယ်တနက်နေလည်းပါနေညာဘယ်လိုလုပ်ရတာတွေထိမ့်သိမ့်မို့ဆိုတာဟိုစဉ်းစားကြည့်တယ်မှာမဖြစ်နိုင်တဲ့အရာပဲဖြစ်ပါတယ်ဗျာဒါသူတို့ဘက်ကတော့ကာသတင်းအရာကားတဲ့သဘောပေါ့ညာ
အလားတူပဲမြန်မာဝမ်ပေါင်ကုမ္ပဏီကသတင်းထုတ်ပြန်ရမှာနိုင်ငံရေးသွေးထိုးလုံဆော်သူတွေနဲ့ဒေသခံတွေကဝမ်ပေါင်ကုမ္ပဏီနဲ့ရဲဝန်ထမ်းတွေကိုတိုက်ခိုက်ခဲ့တာဆိုပြီးအင်္ဂါနေ့ညနေကသတင်းထုတ်ပြန်ခဲ့ပါတယ်အင်္ဂါနေ့မှာတော့ရှင်ညဝါဆရာတော်နဲ့အတူမန္တလေးကတန်ဃာတော်တွေပရိဟိတလုပ်နေတဲ့အဖွဲ့အစည်းကပုဂ္ဂိုလ်တွေ88မျိုးဆက်ကကျောင်းသူကျောင်းသားတွေဟာလက်ဘရောင်းတောင်ဆယ်တဲရွာမိုးချိုးပြင်ရွာတုံရွာတွေကိုတွားရောက်ပြီးတော့ဒေသခံတွေကိုအားပေးပြီးစေကူတမှုတွေလုပ်ပေးခဲ့တာပါတေဆုံးသူတောင်သူဒေါခင်ဝင်းနဲ့ပတ်သက်လို့စားလင်းရင်မျိုးနဲ့ရဲစခန်းမှာတေမှုတေခင်အမှုဖွင့်ပေးခဲ့ပါတယ်အမှုကိုရဲစခန်းကလက်ခံပြီးတဲ့နောက်အလောင်းကိုခွဲစိတ်စစ်ဆေးဖို့အတွက်ညပိုင်းမှာတော့စားလင်းကြီးစေးရုံကိုယူဆောင်လာခဲ့ရကြောင်း88မျိုးဆက်ကျောင်းသူမှန်းနှန်းစောကပြောပါတယ်
တရားဆွဲတာအဖိုင်ရတော့သူတို့ဖိတ်ပြီးတော့မှအလောင်းတဲ့တာရှင်အလောင်းကိုစားလင်းကြီးစေးရုံမှာရင်ခွဲရုံမှာပို့လိုက်ရှင်ခုနဲ့သူတို့မိသားစုတွေနဲ့နောက်ဒီမန္တလေးကကန္နာတွေပါတယ်ရှင်ခွဲမဲ့အစိမ့်မဲ့ပါ냐သူတို့စစ်စင်မဲ့အချိန်ပါ냐စေးရုံမှာလည်းစကားတွေပြောနေရတော့လေတောက်တော့
ရ10နှစ်ကျော်အချိန်ထိလက်ဘရောင်းတောင်ဆယ်တဲရွာဘက်မှာတော့မြန်မာဝမ်ပေါင်ကုမ္ပဏီကလည်းစီမံကိန်းအတွက်ခြံစည်းရိုးတွေဇက်တိုက်ခတ်နေသလိုရွာသားတွေကလည်းစိုးရိမ်ထိတ်လန့်မှုတွေနဲ့ပဲနှံ့ဆန်တဲ့စားစရာတွေရွှေ့ပြောင်းနေရကြောင်းဆရာတော်ဦးအားလောကကစက်မိန်ပါတယ
်အခုဆိုရင်ဒကုံကုန်းဒကုံမနဲ့အခုချိန်ထိတောင်မနဲ့ဘာလို့ကြောင်းမသိဘူးလာပြီးတော့ဆင်းရဲများကြီးကြွားရမြောက်ဘက်မှာအလံကြားနေရတယ်နောက်တစ်ခုကဒီရွာတွေမှာအခုချိန်ကတော်တော်စိုးရိမ်ကြောင်းကြမှုဖြစ်နေတာအကြံတန်းလဲဆိုတော့သူတို့ကမီးပြင်းရှို့မယ်ဒါညာနဲ့အဲ့လိုထိအောင်အတန်းကြားနေတယ်ဆိုအခုရွာတွေမှာဆိုရင်ရွာတွေရှိတယ်ပေါ့ဟိုတောင်သူလေးတွေတိမ့်ထားတဲ့နှမ်းနေပေါ့လေအဲဒီလိုနှမ်းနေရောက်ပြီးဆံဝဲထားတဲ့ဟာမျိုးတွေတခြားရွာတွေကိုအခုချိန်ကြီးလဲတွေနဲ့ဂုံကွမ်းသုံးနှမ်းနဲ့ပို့နေကြတာလေပြောရမယ်ဆိုရင်တော့စိုးရင်တလေတိမ့်နေပေါ့ဗျာနေလို့တာနေနေရတယ်ကြီးနှံစားသားပုံပြန်နေနေနေနေကြရတာဗျာ
လက်ဘရောင်းတောင်မှာတင်းလာနေတဲ့အင်္ဂါနေ့ကနှစ်ရက်ဆက်တိုက်ပြစ်ခတ်မှုတွေဖြစ်ပွားပြီးမှာတော့ အကျန်းဖက်ဖြစ်ရှင်မှုကိုမလိုလားတာကြောင့်ဆိုပြီးဘက်ကတမများအဖွဲ့ချုပ်ကလည်းသုံးရက်တိုက်ဆန္ဒပြမယ်ဆိုပြီးကြေညာထားတာပါဒီစင်မာလ23ရက်နေ့ကစပြီးရန်ကုန်မြို့မှာအင်ဂျင်အမဲတွေဝစ်ဆင်ပြီးတော့ဖျောင်းနိုင်မီထုံပြီးဆန္ဒပြခဲ့ကြပါတယ် မြန်မာဝန်ပေါင်းကုမ္ပဏီကတော့မြန်မာအစိုးရရဲ့လမ်းညွှန်ချက်နဲ့သဘောတူခွင့်ပြုချက်အရကျင်းနီစီမံကိန်းကိုလှုပ်ဆောင်နေတာဖြစ်ကြောင်းနဲ့ဒီစီမံကိန်းကိုဒေသခံအများစုကလက်ခံတယ်ဆိုပြီးသူတို့ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားတာပါ။ရာနဲ့ချီရှိတဲ့ဒေသခံတွေကတော့ဒီစီမံကိန်းနဲ့ပတ်သက်လို့မကြာခဏဆိုသလိုကန့်ကွက်ဆန္ဒပြလာကတော့သုံးနှစ်ကျော်ကြာခဲ့ပြီဖြစ်ပါတယ်ရှင်။
အခုတော့နိုင်ငံတကာသတင်းဆောင်မတဲ့ပုဂ္ဂိုလ်တင်ပြပေးပါမယ်။မြောက်ကိုရီးယားနိုင်ငံရဲ့လူခွင့်ချင်းနေတဲ့ပတ်သက်ပြီးတနင်္လာနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှမဲပေးဆုံးဖြတ်ခဲ့တဲ့အပေါ်မြောက်ကိုရီးယားကပြင်းပြင်းထန်ထန်ရှုတ်ချခဲ့ပါတယ်။ဒါလို့မဲပေးခဲ့တာဟာကင်ဂျွန်အန်အပေါ်နိုင်ငံတကာကဖိအားတိုးမြင့်ပေးဖို့အတွက်ဖြစ်လေဖြစ်ပါတယ်။မြောက်ကိုရီးယားဘက်ကအ ါပါခင်ဗျာ
ကျူနီရုရှားတို့ရဲ့ကန့်ကွက်မှုတွေကြားကမြောက်ကိုရီးယားရဲ့လူခွင့်ကျူးလွန်ချိုးဖောက်မှုတွေကိုကုလသမဂ္ဂလူကြုံရေးကောင်စီစီပွေးဘက်မှတင်ပြဆွေးနွေးဖို့မဲခွဲဆုံးဖြတ်လိုက်တာဖြစ်ပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးဆမန်သာပါဝါစ်ကမြောက်ကိုရီးယားအစိုးရရဲ့လူသားမျိုးနွယ်စုပေါ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအကြောင်းကိုစီပွေးဘက်မှခုလိုဝေဖန်ခဲ့ပါတယ
် What is unconscionable in the face of these widespread abuses and dangerous given the threat that the situation in the DPRK poses to international peace and security.
ဒီဆိုရကျပြန့်လာတဲ့လူခွင့်ကျူးလွန်ချိုးဖောက်မှုတွေဖြစ်ပွားနေပြီးနိုင်ငံတကာညီကြိုင်းရေးလုံခြုံရေးပေါ်မှာလည်းမြောက်ကိုရီးယားအစိုးရရဲ့အန်တီရဲကြီးမားခဲ့ပေမဲ့ကဘာကညင်နေခဲ့ပါတယ်ခုလိုညင်နေတဲ့အတွက်ကြောင့်မြောက်ကိုရီးယားအစိုးရကသူ့ရဲ့ကျူးလွန်ချိုးဖောက်မှုတွေကိုအဆုံးမသတ်ခဲ့ပါဘူးညင်နေလို့နိုင်ငံတကာလူအဖွဲ့အစည်းတွေနဲ့ပို့ဘေးအန်တီရဲကင်းသွားပါဘူးဒီနေ့တော့လုံခြုံရေးကောင်စီကအတန်ထွက်ခဲ့ပါပြီ။တိတ်ကိုကြောက်မဲ့ဖွေရကောင်းတဲ့အခြေအနေကိုမီးမောင်းထိုးပြနိုင်ခဲ့ပါပြီလို့အမေရိကန်သံတမန်ကြီးဆမန်သာပါဝါစ်ကပြောကြားသွားတာဖြစ်ပါလေ။အထူးခြားမြောက်ကိုရီးယားနိုင်ငံမှာလူသားမျိုးနွယ်စုပေါ်ကျူးလွန်ရရောက်တဲ့ပြစ်မှုတွေအကြောင်းကုလသမဂ္ဂလူခွင့်ဆိုင်ရာကော်မရှင်တရက်ကမကြသည်မီကစီရင်ခံစာတင်သွင်းခဲ့ရမှာအစိုးရရဲ့အစ်မြင့်ဆုံးချမှတ်ခဲ့တဲ့ policy တွေကြောင့်ဖြစ်ရတယ်လို့ထောက်ပြထားပါလေ။အဲ့ဒီစီရင်ခံစာမှာနာဇီခေတ်ကကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေနဲ့အတူအကျဉ်းစခန်းတွေ၊နှိပ်စက်ညှဉ်းပန်းမှုတွေ၊အစံငတ်ခံထားမှုတွေနဲ့တပ်ဖြတ်မှုတွေကိုအသေးစိတ်ဖော်ပြထားပါတယ်။ Ivan Simonovich ဟာလူခွင့်ဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်ဖြစ်ပါတယ်
။ Rarely has such an extensive charge sheet of international crimes been brought to this council's attention.
လုံခြုံရေးကောင်စီရှေ့မှောက်အခုလိုကျေပြန့်လှတဲ့နိုင်ငံတကာရာဇဝတ်မှုတွေကျူးလွန်တဲ့အစဉ်ကန်စာမျိုးရောက်ခဲလာပါတယ်။လွတ်လပ်စွာစင်စစ်တွေးခေါ်ခွင့်၊ဘာသာရေးယုံကြည်ကိုးကွယ်ခွင့်အပြင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်၊သတင်းအချက်အလက်ရပိုင်ခွင့်နဲ့စီယုံခွင့်စတာတွေကိုအာဏာရှင်စနစ်ကရဲရဲဆက်ဆက်ထိန်းကိုသွားမှာဖြစ်ပါတယ်
။ကုလသမဂ္ဂလုံခြုံရေးကောင်စီမှဒါဟာမြောက်ကိုရီးယားကိုလူခွေးနဲ့ပတ်သက်လို့ပထမဦးဆုံးတင်ပြဆွေးနွေးတာဖြစ်ပါတယ်။လုံခြုံရေးကောင်စီနေနဲ့ခုလိုဆွေးနွေးဖို့မဲခွဲဆုံးဖြတ်ပြီးတဲ့နောက်ဒီကိစ္စကိုအချိန်မရွေးတင်ပြဆွေးနွေးနိုင်ခွင့်ရှိတာဖြစ်ပါတယ်။ Human Rights Watch လူခွင့်ဆောင်ကြီးအဖွဲ့က Phil Robertson ကဒီနည်းနဲ့မြောက်ကိုရီးယားပေါ်နိုင်ငံတကာကဖိအားဆင်ဆက်မပြပေးသွားဖို့ရှိတယ်လို့ထောက်ပြပါတယ်
။ Kim Jong-un better watch out. He is now facing a determined
Kim Jong-un နဲ့ဒရီထားရတော့မှာပါ။သူနဲ့သူ့ရင်ကရှိခဲ့တဲ့ခေါင်းဆောင်တွေကလှုပ်ခဲ့တဲ့ရာဇဝတ်မှုတွေအပြင်ခိုင်လုံတဲ့သတင်းအချက်အလက်တွေရထားတဲ့နိုင်ငံတကာအနေနဲ့ဒီကိစ္စကိုထိထိရောက်ရောက်အရေးယူသွားဖို့တန်တိတ်ထန်အခိုင်အမာချထားပြီးသားပါ
မြောက်ကိုရီးယားဆူရကဒီကိစ္စနဲ့ပတ်သက်လို့တစ်ဖက်ကထိတွေ့ဆက်ဆံဖို့စူးစမ်းတာကိုပယ်ချခဲ့ပြီးမကြသည့်မီက CIA ကနှစ်ဆက်ညှဉ်းပန်းတဲ့အစီရင်ခံစာထုတ်ပြန်ခဲ့တဲ့အပေါ်အမေရိကန်ပြည်ထောင်စုကိုစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂကိုတောင်းဆိုခဲ့ပါတယ်လူခွေးချိုးဖောက်မှုတွေနဲ့ပတ်သက်လို့မြောက်ကိုရီးယားကို ICC ခေါ်နိုင်ငံတကာရာဇဝတ်ခုံရုံးတင်မှုအကြံပေးချက်ကိုတော့ကုလသမဂ္ဂလုံခြုံရေးကောင်စီကယူရည်ယူဆောင်ရွက်ခဲ့ခြင်းမရှိသေးပါဘူးခုလိုလှုပ်ဆောင်ရင်းလဲမြောက်ကိုရီးယားရဲ့မဟာမိတ်နိုင်ငံတွေဖြစ်တဲ့တရုတ်ဒါမှမဟုတ်ရုရှားကဗီဒိုအာနာတုံးပြီးပယ်ချဖို့ရှိပါတယ်။အရင်တော့ကတော့နိုင်ငံတကာလူအဖွဲ့အစည်းနေနဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ထိန်းချုပ်နိုင်ရေးနဲ့ပတ်သက်ပြီးတော့သာဦးစားပေးဆောင်ရွက်ခဲ့တာဖြစ်ပါတယ်။ခုလိုမြောက်ကိုရီးယားလူခွင့်နဲ့ပတ်သက်လို့ကုလသမဂ္ဂမဲခွဲဆုံးဖြတ်ချက်ချမှတ်ချိန်ဟာအမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားကြား Sony ရုပ်ရှင်ထုတ်လုပ်ရေးကော်မတီကြီးအပေါ် မြောက်ကိုရီးယားကစာဘတ်တိုက်ခိုက်မှုနဲ့ပတ်သက်လို့အမေရိကန်ကလက်တုံပြတ်မယ်လို့ပြောကြတဲ့အခြေအနေတင်းမာနေချိန်နဲ့လည်းတိုက်ဆိုင်နေတာဖြစ်ပါလေရှင
်တော်ရရှိမှခင်ဗျာခရစ်စမတ်ဒီသချင်းလက်ဆောင်တွေနဲ့ဖျော်ဖြေပေးဖို့အလှည့်ရောက်ပါပြီဒီနေ့မှာတော့ Celine Dion ရဲ့ Happy Christmas War is Over သချင်းနဲ့ဖျော်ဖြေပေးပါစေခင်ဗျာ
What have you done Another year overJust begun, and so this is Christmas. I hope you have fun. The near and the dear ones, the old and the young, a very merry Christmas.
Celine Dion ရဲ့ Happy Christmas War is Over တချင်နဲ့ဖျော်ဖြေပေးခဲ့တာဖြစ်ပါရယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာ VOA American တန်ကနေဒီဇင်ဘာ24ရက်ဗုဒ္ဓဟူးနေ့မနက်ခင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းတိုမီတာ3240 4850နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးထုတ်လွှင့်ပေးသွားမှာပါခင်ဗျာအခုဒုတိယပိုင်းအစီအစဉ်မှာတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာနဲ့
ဒီနောက်လိုပေးနေကြပုံစံမျိုးမဟုတ်တော့ဘဲနဲ့နေပြည်တော်ကနေခွင့်ပြုချက်ရယူပါဦးမယ်ဆိုတဲ့ဥစ္စာမျိုးနဲ့တောက်ခိုင်းတာမျိုးအချိန်ဆွဲတာမျိုးဒါမျိုးတွေကြုံလာရတယ်
ဒါကတော့မြန်မာနိုင်ငံတွင်းမှာပြန်နေထိုင်ကြသူတွေရဲ့အခက်အခဲတွေနဲ့ပတ်သက်လို့မက်ခင်အောင်မကပြောသွားတာပါဒီအကြောင်းပြေဆုံးကိုတိုက်ရိုက်လေးလိုင်းပြန်လည်ထုတ်လွှင့်ပေးတဲ့အစီအစဉ်မှာနားဆင်နိုင်ပါတယ်ခင်ဗျာအခုရင်ဆုံးတော့ကမ္ဘာမီဒီယာတွေပေါ်မှာဖော်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းသတင်းတွေကိုမက်အင်ဂျင်နိုင်နဲ့အတူတင်ဆက်ပေးထားပါတယ်ဆက်လက်နားဆင်ကြပါခင်ဗျာအခုပထမဆုံးဆီစီလီယာဂျမစ်မီရဲ့မြန်မာ villages intense standoff over china back copper mine မြန်မာရွာသားတွေနဲ့တရုတ် mine company တို့ရဲ့တင်းမာနေတဲ့အခြေအနေဆောင်းပါးကိုအရင်ဆုံးတင်ဆက်ပေးရမယ်ဆောင်းပါးရဲ့အစမှာတော့တရုတ် mine company ရဲ့မြေနေရာချက်တွင်းပြီးခြံစည်းရိုးခတ်တာကိုဆန္ဒပြနေတဲ့ရွာသားတွေနဲ့လုံခြုံရေးအဖွဲ့ဝင်တွေကြားဒုတိယနေ့မြောက်မှာလည်းအခြေအနေတွေဆက်တင်းမာနေတယ်ဆိုတာကိုဖော်ပြထားပါတယ်တရုတ်မိုင်းကုမ္ပဏီဖြစ်တဲ့ Wanbao Paisan နဲ့မိုင်းကိုအကာအကွယ်ပေးနေတဲ့ရဲဝန်တန်းတွေနဲ့မြန်မာရာသားတွေတင်းလာနေကဖြစ်ခဲ့တဲ့ပြည်ပကဟာအခုနောက်ဆုံးဖြစ်ပွားခဲ့တဲ့အဆိုးရွားဆုံးအခြေအနေဖြစ်ပြီးလူတအူးတနက်ထိမှန်တည်ဆုံးခဲ့ကြောင်းကိုလည်းဖော်ပြထားပါတယ်ဒီမိုင်းကုမ္ပဏီစီမံကိန်းစတင်ချိန်ကတည်းကဒေတာကန်တွေနဲ့ပြဿနာဖြစ်ပွားနေခဲ့တာဖြစ်ပြီး2012ခုနှစ်အတွင်းမှာလည်းလုံခြုံရေးရဲတွေကဆန္ဒပြသူတွေကိုနှိမ်နင်းတာကြောင့်တန်ကတော့အပားတရားကျော်အပြင်းထန်တန်ရရခဲ့တဲ့အကြောင်းကိုလည်းဖော်ပြထားပါရယ်အပြည့်အစုံကိုတော့ www.miming.com မှာဖတ်ရှုနိုင်ပါ रे ခင်ဗျာ
အခုတခါအလက်ဇန်ဒာမာတင်နဲ့ရှီဘနီမာတနီတို့ရဲ့ Japan Companies to Help Set Up Myanmar's First Stock Exchange မြန်မာနိုင်ငံရဲ့ပထမဆုံး stock exchange စတင်နိုင်ဖို့ဂျပန်ကုမ္ပဏီတွေကူညီဆိုတဲ့သတင်းဆောင်မကိုတင်ဆက်ပေးပါမယ်။ဂျပန်ကုမ္ပဏီတွေဖြစ်တဲ့ Daiwa Securities Group INC နဲ့ Japan Exchange Group INC တို့ဟာမြန်မာ stock exchange ကိုရန်ကုန်မှာစတင်ဖွင့်လှစ်ဖို့မြန်မာစီးပွားရေးဘဏ်နဲ့နှစ်ဖက်သဘောတူလုပ်ငန်းစာချုပ်ချုပ်ဆိုခဲ့တယ်လို့ဖော်ပြထားပါတယ်။ဒီလုပ်ငန်းကို2015ခုနှစ်အောက်တိုဘာလမှာစတင်မယ်လို့အစိုးရဘက်ကရည်ရွယ်ထားတဲ့အကြောင်းရှေ့ဆက်ဆောင်ရွက်နိုင်ဖို့အခုလိုလက်မှတ်ရေးထိုးခဲ့တာပါ။ရန်ကုန် Stock Exchange ကိုထူထောင်နေတဲ့တစ်ချိန်တည်းမှာပဲဂျပန်ကုမ္ပဏီတွေအနေနဲ့မြမယင်းနှီးမြှုပ်နှံမှုဈေးကွက်ဖွံ့ဖြိုးတိုးတက်ဖို့နဲ့ပိုပြီးအင်အားကောင်းကြီးထွားလာဖို့အကူအညီတွေပေးသွားမှာဖြစ်တယ်ဆိုတဲ့အချက်လဲသဘောတူစာချုပ်ထဲမှာပါဝင်ပါတယ်။လွန်ခဲ့တဲ့နိုဝင်ဘာလအတွင်း Stock Exchange ပင်မနေရာအဖြစ်မြောက်ပြည်ဘန်ရုံးချုပ်ဟောင်းနေရာကိုရွေးချယ်ခဲ့တာပါအဆောက်အုံအတွင်းအပြင်ပြင်ဆင်မှုတွေကိုနောက်နှစ်လည်မှအပြည့်တက်မှာဖြစ်ပါတယ်လို့ဖော်ပြထားပါတယ်မြန်မာနိုင်ငံမှာတိုးတက်မှုတွေရှိလာပေမဲ့တစ်ချိန်လုံးကစစ်တပ်ကြီးစိုးတဲ့စီးပွားရေးစနစ်ဖြစ်ခဲ့တာကြောင့် stock exchange မကြမီဖွင့်လှစ်နိုင်ဖို့ဟာတိတ်မလွယ်ကူလှဘူးလို့သုံးသပ်သူတွေကဆိုပါတယ်ဂျပန်နိုင်ငံဟာအစိုးရအကူအညီနဲ့ယင်းနှီးမြှုပ်နှံမှုစွမ်းအားအရင်းအမြစ်တွေကိုတုံးပြီးအရှိတောင်အာရှအတွင်းကဂျပန်နိုင်ငံရဲ့အနေအထားကိုပိုပြီးအားကောင်းလာအောင်ဆောင်ရွက်လာတာပါဒါဟာတရုတ်နိုင်ငံရဲ့ကြီးထွားလာနေတဲ့အင်အားကိုချိန်ခွင်ရှာညှိတဲ့အနေနဲ့ဆောင်ရွက်လာတာမျိုးလည်းဖြစ်ပါတယ်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဟာဆိုရင်လေ2012ခုနှစ်သူအာဏာရချိန်ကစလို့ယင်းနှီးမြှုပ်နှံသူလုပ်ငန်းရှင်တွေနဲ့အတူဒေတာရင်းကိုအကြိမ်ကြိမ်ခီးထွက်ခဲ့တာမှာမြန်မာနိုင်ငံလည်းပါဝင်ခဲ့ပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ www.wsj.com မှာဖတ်ရှုနိုင်ပါတယ်ရှင်
။ကမ္ဘာမီဒီယာတွေပေါ်မှာဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းသတင်းတွေကိုမက်အင်ဂျင်နိုင်နဲ့အတူစူးစီးတင်ဆက်ပေးခဲ့တာပါ။အခုတော့ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဆက်လက်နားဆင်ကြပါခင်ဗျာ။
ဒီကိမနဲ့တင်ပြမယ် idiom အသုံးကတော့
bed of roses
ဖြစ်ပါတယ်စာလုံးပေါင်းက bed bed ကဂဒင်းမွေရ of of နဲ့ roses roses ကနှင်းစီပန်းတွေဆိုတော့စကွိုက်ခုံရဲ့ဓာတ်ရိုက်အသေးပဲကတော့န နှင်းစီပန်းမှုရပါရှင်။ EDM ဒီဘေကလည်းရှင်းနေလို့ဆိုရမှာပါ။ကျမတို့မြန်မာမှာလည်းပန်းမှုရဆိုတဲ့အသုံးကိုတော်ရရှိများကြားဘူးကြပါလိမ့်မယ်။ပန်းမှုရဆိုတာကတော့ပန်းနေခင်းထားတဲ့မှုရလို့ဓာတ်ရိုက်ဒီဘေယူနိုင်တယ်လို့ဘဝမှာအဆဆရရအစဉ်ပြေချော့မွေတဲ့ဟာကိုလေရည်ညွှန်းသုံးတာတော်ရရှိများအသိဖြစ်ပါတယ်။ဒါကြောင့်လည်း Bed of Roses ရဲ့idiom the white day ကလည်းဘဝမှာအဆဆရရအစဉ်ပြေတာလွယ်ကူချော့မွေတာမျိုးကိုဆိုလိုတာဖြစ်ပါတယ်။ဘဝသားရဖြောင်ပြွမှုရှိတာပေါ့။တနည်းတော့စူးမြောက်ခလုတ်ကတဲ့တွေကင်းတဲ့ဘဝမျိုးပြင်းမမမမရှိပဲအေးအေးဆေးဆေးတသားရရရှိလာတဲ့ဘဝမျိုးပေါ့ရှင်။ဒီသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Mary's life is a bed of roses.She was born to a wealthy family. She went to a good school, and she got married to a millionaire.
Mary ye bwa ga ro ta ya phyaung pyu hla ba de bya. Tu ga chan da de mi ta su ga ni mwe phwa la de. Chang kwang kwang ma le pinya tin ya de. Ain naw cha do le tan jwe thri ni cha de bya lu de bi ya ba de. U ma go naw ta khaw na sin chi cha ya aw.
Mary's life is a bed of roses. She was born to a wealthy family. She went to a good school, and she got married to a millionaire.
Baba ma, ta ya phyaung pyu e chan ne. So yin, belo idiom atong ne yi nyon pyo ma le.
A bed of roses.
Lo pyo lo ya ba de. Era ka ro, di kri ma ne tin pya ka de idiom atong me phit ba de.
ဒေါ်လာတန်စီစဉ်တက်ဆက်ခဲ့တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ဖြစ်ပါတယ်။အခုတော့တရက်လေးလိုင်းအစီအစဉ်ကိုပြန်လည်တက်ဆက်ပြီးပါမယ်။ကိုဇော်ဝင်းလိုင်ကအစီအစဉ်တက်ဆက်ပေးထားတာပါခင်ဗျာ
။မင်္ဂလာပါခင်ဗျာ။ဒီတရက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ပြည်ပနိုင်ငံတွေမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေမြန်မာနိုင်ငံပြန်လာနိုင်ရေးအတွက်သမရာဦးသိန်းစင်အစိုးရဦးဆောင်ပြီးတော့ဖိတ်ခေါ်ထားတာတွေရှိနေတဲ့ကြားကပဲတိကျသေးကြတဲ့မူဝါဒတွေချမှတ်ထားခြင်းမရှိတဲ့အတွက်ဒီနိုင်ငံအင်အားစုတွေတက်ကြွလှုပ်ရှားသူတွေအနေနဲ့မြန်မာနိုင်ငံထဲမှာအခြေချနေထိုင်ဖို့တရားဝင်ရတူဝင်ရောက်ဖို့အခက်အခဲတွေရှိနေတယ်ဆိုပြီးထောက်ပြပြောဆိုမှုတွေထွက်နေတာနဲ့ပတ်သက်ပြီးတော့အဓိကဆွေးနွေးကြမှာဖြစ်ပါတယ်ကျွန်တော်တို့ဆွေးနွေးကြမဲ့အဓိကဆွေးနွေးကြမဲ့သူတွေကိုကျွန်တော်တို့လိုင်းပေါ်မှာဖိတ်ခေါ်ခင်မှာပထမဦးဆုံးတော်တရှင်ဦးစိန်မောင်ပါပြီးတော့ဆွေးနွေးထားတဲ့အကြောင်းအရာလေးကိုအရင်ဖတ်ပြခြင်းပါတယ်မတ်တင်ငင်ထိုင်ဖတ်ပြပေးပါအောင်ခင်ဗျာ
ဟုတ်ကဲ့ပါရှင်အကြောင်းကြောင့်မြန်မာနိုင်ငံမှာတခြားတိုင်းတစ်ပါးနိုင်ငံများသို့ထွက်ခွာသွားရောက်အခြေစိုက်နေထိုင်လုပ်ကိုင်စားသောက်နေသူများကိုအမိနိုင်ငံသို့ပြန်လာနေထိုင်လုပ်ကိုင်စားသောက်လျက်ပြည့်အကျိုးဆောင်ရွက်နိုင်စေရန်နိုင်ငံတော်အစိုးရကဖြည့်ဆုံးမှုပြုပြင်မှုပြောင်းလဲပေးမှုများပြုပေးခဲ့ပြီးသမ္မတကြီးကလည်းပြန်လည်လာရန်ဖိတ်ခေါ်ခဲ့သည်မှာဝမ်းမြောက်ဖွယ်ရာကောင်းလှပါသည်သို့တော်ပြင်ပကြိုးပမ်းဖိတ်ခေါ်မှုနှင့်အတွင်းသဏ္ဍာန်စိတ်ထားရည်ရွယ်ချက်များကတော့မတူညီစေတနာဖြူစင်မှုရှိရလားဟူတန်တရားဖြစ်เสียဖြစ်နေပါသည်တနည်းအားဖြင့်အာမခံချက်မရှိသောစိတ်ချလောက်เสียမရှိသောဖိတ်ခေါ်မှုဟုဆိုเสียဖြစ်နေပါသည်ဖိတ်ခေါ်၍ပြန်လာသည်ပြန်ရောက်လာသူကိုသူတို့အသုံးချလိုသည့်နေရာတွင်လက်ညှိုးထောင်ခေါင်းငိတ်တာဝန်တွေပေးသည်အလုံးလိုသူမိမိဆန္ဒအလျောက်လွတ်လပ်စွာပြောဆိုလုပ်ကိုင်လိုသူတို့ကိုဖိနှိပ်တားစီကန့်သတ်မှုများပြုသည်လွတ်လပ်စွာပြောဆိုရေးသားချသူများကိုစောင့်ကြည့်ကာအစိုးရကိုဝေဖန်နိုင်ငံရေးအရာစန့်ကျင်သည့်အမြင်များကိုတင်ပြသူစစ်မှန်သည့်ဒီမိုကရေစီလမ်းစဉ်နှင့်စနစ်ကိုသာတောင်းဆိုသူများကိုတော့အခွင့်အလမ်းမပေးနေရာမပေးလုပ်ပိုင်ခွင့်မပေးစောင့်ကြည့်လေလာညှိလာလျင်အရေးယူမောင်းနှင်ထုတ်နာမည်ပြက်စီရင်သွင်းကြသည်အဲ့ဒီတော့ဘသူလာဝင့်ပါအောင်မည်နီပီတာလင်းပင်၏ရင်ဖွင့်တန်းကိုမိုဟိန်88မျိုးဆက်ကိုမိုသီးစွန်တို့၏အတန်များဖြစ်စဉ်များသည့်တာရကစောင့်နေသည်မဟုတ်ပါလားစေတနာမှန်မှလောက်ရမှန်မည်လုံးရမှန်မှရလတ်ကောင်းမည်ရလတ်ကောင်းမှတိုင်းပြည်တိုးတက်မည်သို့မဟုတ်လျင်အပြင်ပသရံကလှနေတော်လဲအတွင်အနှစ်သာရကလွန်ခဲ့သောအနှစ်90နှစ်မချာဖြစ်နေမည်ဆိုလျင်စဉ်းစားစရာဖြစ်နေပါလိမ့်မည်လို့ရည်ထားပါရရှင
်ဟုတ်ကဲ့ခင်ဗျာဒါကတော့တော်ရရှင်ဥစိန်မောင်မိထီလာမျိုးကနေပြီးတော့ဝင်ရောက်ဆွေးနွေးထားတာဖြစ်ပါတယ်အခုသူပြောထားတဲ့စာထဲမှာလည်းတော်တော်လေးကိုခြုံမိရတာလောက်ဖြစ်နေတဲ့အတွက်ကျွန်တော်ဒီစာလေးကိုအရင်ဖတ်ပြလိုက်တာပဲဖြစ်ပါတယ်။ဒါကျွန်တော်တို့ဆွေးနွေးမယ့်အကြောင်းအရာနဲ့တော်တော်လေးတိုက်ဆိုင်နေလို့ပါ။ဆိုတော့ပထမဆုံးတော့ကျွန်တော်လေလိုက်မော်ကိုမြမအေးပူပေါင်းဆောင်ရွက်သူများအဖွဲ့ကမခင်အုံမာကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျ။မခင်အုံမာလေလိုက်မော်ရှိပါလားခင်ဗျာ
ဟုတ်ကဲ့ရှိပါရဲ့ရှင်
ဟုတ်ကဲ့မခင်ဟိုမှာတော့ဆိုရင်ပြီးခဲ့တဲ့ဒီဒီဇမလ session ညပဲဒီကိစ္စနဲ့ပတ်သက်ပြီးတော့ရန်ကုန်မြို့မှာတင်းနေတာရှင်းလင်းပွဲလုပ်ခဲ့တယ်ဒီကိစ္စကိုအဓိကထောက်ပြပြောဆိုနေကြတယ်ပေါ့နော်ဆိုတော့ဒီပြပကနေပြီးတော့ပြန်လာကြတဲ့မြန်မာနိုင်ငံသားတွေမှာအထူးသဖြင့်တော့ကျွန်တော်နားလည်တာကတော့ဒီနိုင်ငံရေးအင်အားစုတွေတခြားဒီတက်ကြွလှုပ်ရှားသူတွေဟောပေါ်လူမှုရေးလုပ်ငန်းတွေလုပ်နေသူတွေပေါ်မှာကန့်သတ်မှုရှိနေတိုင်းနဲ့ပတ်သက်ပြီးမခင်ဥမာတို့ကပြောကျင်တယ်လို့ယူဆပါတယ်ဘလို့ပုံစံတွေများရှိဘလို့အခက်အခဲတွေများရှိနေပါလဲခင်ဗျအရင်ဆုံး
ဟုတ်ကဲ့ဟိုကျွန်မမပြောခင်လေကျွန်တော်မိတိလာဆရာဦးစိန်မောင်လားနော်ဟုတ်ပါဘူ
းဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါ
ကျွန်တော်ကနာနာနဲ့ဟုတ်ကဲ့ကျွန်မကျွန်တော်ကကျေးဇူးတင်များအောင်ပြောချင်ပါတယ်ဟိုရေးထားပြီးတော့မှပို့ထားတာကိုကျွန်မနားထောင်လိုက်တော့ဒီကျွန်မတို့ကြုံရတဲ့အခြေအနေကိုထီထီမိမိရှင်းရှင်းလင်းလင်းနဲ့ပေါ့နော်တေချာကိုခြုံပြီးတော့ပြပြနိုင်လို့အဓိကကတော့ကျွန်မတို့သတင်းစာရှင်းလင်းပွဲမှာရောသတင်းထုတ်ပြန်ချက်မှာရောရေးထားပါတယ်အခုဒီကြံခဲ့တဲ့နှစ်နှစ်ကာလမှာအမည်မဲ့စီးရင်ရနေပြီးတော့မှပြည့်ဖြတ်လိုက်တဲ့ဒီဆက်ဆောင်ကြပေါ့နော်နာမည်ထုတ်ပြန်လိုက်တဲ့ဒီ2000ကျော်ကကျွန်တော်မြန်မာလေးကြီးပဲမဟုတ်ပါဘူးနိုင်ငံသားကမှရောက်ရှိနေကြတဲ့မြန်မာတက်ကြွလှုပ်ရှားသူတွေနိုင်ငံရေးအင်အားစုတွေအတူတူမကပဲနဲ့တခြားနိုင်ငံသားတွေလည်းပါတယ်เนาะအဲ့ဒီအချိန်မှာကျွန်တော်တို့ဒီပြန်ရောက်လာကြတဲ့အခါမှာလောလောဆယ်ဒီမြန်မာနိုင်ငံမှာအပြီးပြန်လည်နေထိုင်ဖို့ပေါ့နော်အပြီးပြန်ပြီးတော့မှအခြေချနေထိုင်ဖို့လောလောဆယ်အဆင်ပြေမဖြစ်သေးတဲ့သူတွေကလည်းဗီဇာလျှောက်ပြီးတော့မှตัวละเปลี่ยนไล่ชินิจ๋าเลยだแม้แต่เฉพาะเราเนี่ยที่มาอภิเปลี่ยนไปแล้วณีทายหมู่ด้วยกูနိုင်ငံသားสัพพนิกัตเจ60ตัวนี้เลยရှိတာဗောเนาะဆိုတော့အဓိကတော့ကျွန်တော်တို့ကျွန်မအပါဝင်ပေါ့ဗောเนาะကျွန်မရဲ့အတွေ့အကြုံရဆိုလို့ရှိရင်ကိုကဟိုဗီဇာလျှောက်ပြီးတော့ပြည်ဝင်ကိုယ့်ဗီဇာနဲ့ပဲကိုကလျှောက်ပြီးလာနေတဲ့ခါမှာအခုနှစ်နှစ်ကာလအတွင်းမှာဟိုကိုယ်တွေကကိုရဲ့နိုင်ငံရေးယုံကြည်ချက်ဒီမိုကရေစီရေးလူ့အခွင့်အရေးယုံကြည်ချက်ရည်ရည်ချက်တိုင်းမှာကိုလောက်ဆရာရှိတာဆက်လုပ်တယ်။နောက်ဟိုဘယ်မှလဲကျမတို့ဘယ်လိုခေါ်မလဲဟိုဒီဗီဇာတွေပါလို့ဆိုလဲဟိုအမဲရောက်စင်းရအမီမဲစင်းရပဲဖြစ်တယ်ဆိုလို့ရှိရင်ဗီဇာကိုပေးဖို့ဟာတို့မှတာဝန်ရှိတယ်လေ။ဆိုတော့အဲ့မှာကျမတို့ကတမအနေနဲ့ကတော့ဘယ်ဝန်ကြီးဌာနမှလဲစာတမ်းပေးလာနေတော့တက်ကြည့်တော့ဟိုတင်ပြီးတော့မှတောင်းဆိုတာတွေလာဟိုအကူအညီတောင်းတာတွေတခါမှမလုပ်ဘူးလေနော်။အခုဒီလေကျမမလုပ်ပါဘူး။ဒါပေမဲ့အခုဒီကြံခဲ့တဲ့နှစ်ခေါက်ကစပြီးတော့မှအခက်အခဲတွေစတွေ့လာတာအခုဒီတစ်ခေါက်ကတော့ပို့ပြီးတော့ဘတ်ဟိုပြည်တာရယ်ပေါ့နော်။အရင်တော့လို့ပေးနေကြပုံစံမျိုးမဟုတ်တော့ဘဲနဲ့နေပြည်တော်ကနေခွင့်ပြုချက်ရကျူကျူအောင်လို့ဆိုတဲ့ဥစ္စာမျိုးနဲ့ဆောင်းခိုင်းတာမျိုးအချိန်ဆွဲတာမျိုးဒါမျိုးတွေကြုံလာရဲ့နောက်ကျွန်တော်တို့ဒီကျွန်တော်လည်းအတူပြည်ပလုံဆောင်တဲ့အထဲမှာဆိုရင်ဒီဟို equality မြန်မာဆရာကောင်မျိုးမျိုးလိုမျိုးဒီမျိုးတွေဆိုလို့ရှိရင်လည်းဒါနိုင်ငံသားမှတ်ပုံတစ်ကပြန်လျှောက်တယ်ကြာပြီဒါပေမဲ့ဘာမှတုံ့ပြန်ချက်မရဘူးပေါ့နော်ဆိုတော့အဲ့လိုမျိုးတွေဆိုတော့ကျွန်တော်တို့ကြည့်လိုက်တာကိုဟိုရတဲ့သူတွေလည်းရနေတယ်မရတဲ့သူလည်းမရဘူးပေါ့ဒါပေမဲ့ကြည့်လိုက်တဲ့အခါမှာရတဲ့သူတွေကဘာကြောင့်ရတာလဲမရတဲ့သူတွေကဘယ်လိုလူတွေလဲဆိုကြည့်လိုက်တဲ့အခါမှာတော့ခုနဆရာမိတ်ကြီးလားဆရာကိုစင်အောင်ပြောထားတဲ့ပုံစံမျိုးပဲတစ်ဖြစ်နေပြီးတော့မှတစ်ချက်ကျတော့ဘယ်လိုခေါ်မလဲနှိစက်ရသူအစိုးရဘိုင်းနဲ့အစိုးရတိုင်းဝိုင်းနဲ့ကထိဆက်တဲ့သူနှိစက်ရသူတွေကိုပဲတဝူးတစ်ယောက်ချင်းကနေပြီးတော့ပဲဟိုဘယ်လိုခေါ်မလဲဟိုအကူအညီတောင်းပြီးတော့မှလောက်ရတဲ့ဟာမျိုးတွေနဲ့ဒါမျိုးတွေကျွန်တော်တို့တွေ့နေရတယ်လေ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့မောင်မောင်ကျေးဇူးတင်ပါအခုတစ်ဆက်ထဲမှာပဲကျွန်တော်ကိုဘူကြီးနိုင်ငံရေးကျင်းသားမြတ်ကွန်ကြီးဆန်ရှာရီအတင်းကတော့တော့ပဲတွင်မှုကိုဘူကြီးကိုလည်းကျွန်တော်လေးလိုက်မဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုဘူကြီးရှိပါလားခင်ဗျာ
ဟုတ်ပါတယ်ရှိပါတယ်
ဟုတ်ကဲ့ကိုဘူကြီးလည်းပြောပါအောင်ခင်ဗျာကိုဘူကြီးလည်းအခုဗမာပြည်ထဲကိုဝင်လိုက်သွားလိုက်လာလိုက်လုပ်နေတာပဲနိုင်ငံရေးကိစ္စတွေလည်းဒီနိုင်ငံရေးအကျဉ်းသားတွေကိစ္စပေါ့နော်လည်းထက်ထက်ဝင်ဝင်လှုပ်ဆောင်နေတာပဲဆိုတော့ကိုဘူကြီးတို့မှာကဘယ်လိုမျိုးကြုံတွေ့ရတာတွေရှိပါသလဲ
ဟုတ်ကဲ့ကျွန်တော်တို့ရဲ့ဒီအစိုးရအဖွဲ့နေကြတဲ့မှာလောလောဆယ်မှာဆက်ဆိုင်ရေးတိတ်ကောင်းတဲ့ပုံမျိုးမရှိပါဘူးကျွန်တော်ကဒီသမရကရဲ့ညညချင်းနဲ့ဖွင့်စည်းရတဲ့လက်ချက်နိုင်ငံရေးကျန်းမာရေးကော်မတီအဖွဲ့ဝင်တူပါ။ဆိုပြီးခဲ့တဲ့ဒီနေ့အထိကျွန်တော်ကဒီသမရကျုံးနဲ့ကျွန်တော်တို့တောက်ဆောက်အလုပ်လုပ်နေတယ်။အဲဒီအလုပ်လုပ်နေတဲ့အချိန်မှာကျွန်တော်ကဒီချက်နိုင်ငံရဲ့ traveling document ပေါ့ကျွန်တော်ချက်နိုင်ငံသားလည်းမဟုတ်ပါဘူးချက်နိုင်ငံရဲ့ legal permanent resident အဖြစ်နဲ့ရယူသွားပါတယ်။ဘာလို့လဲဆိုတော့ဒါမှပြီးသွားနိုင်မှာဖြစ်ပါဘူး။အဲဒီအကြောင်းနဲ့ကျွန်တော်တို့မြန်မာနိုင်ငံကို business visa လျှောက်ပြီးတော့ကျွန်တော်တို့သွားပါတယ်။ business visa လျှောက်တဲ့အခါမှာသမရာကျုံးရဲ့အကူအညီနဲ့ကျွန်တော်တို့ဒီနိုင်ငံရေးဝန်ကြီးဌာနကိုကိုစားပို့ရပါတယ်စားပို့ပြီးတော့နိုင်ငံရေးဝန်ကြီးဌာနကနေတော့ဘန်ကောက်မှာရှိတဲ့မြန်မာတန်ရုံးကိုကျုံးပြတဲ့တုံးထုတ်ပြီးတဲ့ကကြမှာကျွန်တော်တို့ business visa ဆောင်ပါတယ်အဲ့ဒါကတစ်နှစ်ရပါတယ်ဆိုတော့အဲ့ဒီတစ်နှစ်ရတဲ့ခါကျကျွန်တော်တို့အတွက်တော်တော်လေးအဆင်ပြေပါတယ်ဒါပေမဲ့ဆိုးရွားနဲ့ကျွန်တော်တို့ကြားထဲမှာနိုင်ငံရေးအကျဉ်းသားနဲ့ပတ်သက်ပြီးတော့ဒီအမည်မတူပါတဲ့အရေးရှိလာတယ်ရှိလာပြီးတော့ကျွန်တော်ဒီလက်ချက်နိုင်ငံအကျဉ်းသားစုတွေကကော်မတီအစည်းအဝေးတွေရတယ်ပြီးခဲ့တဲ့ဇူလိုင်လတွေကနေပြီးတော့ကျွန်တော်တို့အခုချိန်ဒီမှာခေါ်ဖြစ်ပါတယ် ဆိုတော့နိုင်ငံရေးကျွမ်းကျင်ရေးဆက်နေတဲ့ပတ်သက်ပြီးတော့လည်းဆက်ပြီးတော့ဆွေးနွေးဖို့ကျွန်တော်တို့ကြားတဲ့အနေထိုင်ဖို့ရရှိပါအောင်ဒီလိုအနေထားမျိုးမှာကျွန်တော်ရဲ့ဗီဇာတက်တာကပြီးခဲ့တဲ့နိုဝင်ဘာကကွန်ဖာမပါခဲ့အခုမြန်မာနိုင်ငံကိုပြန်တော့ဖို့ပြီးခဲ့တဲ့ဗီဇာပြန်လျှောက်ဖို့ဆိုပြီးတော့ကျွန်တော်ကဆမရာရုံးကိုပြန်ပြီးတော့မြစ်တရက်ခံပါလေဟိုပြီးခဲ့တဲ့နှစ်ကလို့ပဲကျွန်တော်တို့ကိုဆမရာရုံးကစာထုတ်ပြီးပါပေါ့ဆိုတော့ကျွန်တော်ဆက်တော်လို့လုံးဝမရအောင်ပြန်ရတဲ့အနေထိုင်ဖို့ဖြစ်ပါလေဆိုတော့ကျွန်တော်ဒါကိုကြည့်တဲ့အခါကျတော့ကျွန်တော်တို့ကဘာဖြစ်လဲဆိုတော့မြန်မာနိုင်ငံကအစ်ကိုကြီးကလည်းဆစ်ဆစ်ကိုကျွန်တော်တို့မရောက်သေးဘူးအဲ့လိုပဲတော့တစ်ခါချက်ကအစိုးရကလုံရင်လုံသလိုမလုံရင်မလုံသလိုဆက်ကြနေတာမျိုးတွေရှိတယ်။ဒါဟာဟိုကောင်းတဲ့အလားလားမဟုတ်ဘူးပေါ့။တကယ်တော့ကျွန်တော်တို့ပြောဆိုနေတာကဒီပြည်ပရောက်တွေကိုပြန်ပြီးမြန်မာနိုင်ငံထဲမှာပြန်ပြီးတော့လုပ်ဆောင်ချင်တယ်ဆိုလို့ရှိရင်အစိုးရဘက်က policy တခုရှိရမယ်။ကျွန်တော်ကလည်းနိုင်ငံသားဖြစ်တဲ့ရှောက်လာတဲ့အခုစကားကြောသုံးပါလောက်ဖြစ်ပါပြီ။ဒါပေမဲ့အခုချိန်ကြီးဘလို့ဟိုတောင်းမတူမြန်မာအစိုးရဘက်ကနေမရသေးတဲ့အနေအထားမျိုးတွေရှိတယ်။အစိုးရကကျွန်တော်တို့ကိုတကယ်တမ်းကျတော့ဒီဘောဆောင်ပုံကတော့မဟုတ်ပါနဲ့သူတို့ရဲ့နောက်လိုက်ချင်ကျွန်တော်တို့ကိုလုံခြုံတဲ့ပုံစံမျိုးရှိနေတယ်။ဒါမျိုးကတော့ကျွန်တော်တို့ကမဖြစ်နိုင်ဘူး။ကျွန်တော်တို့ကတိုင်းပြည်ပြည်ထောင်စုကိုပူပေါင်းဖြည့်ရှင်းဖို့လည်းကျွန်တော်တို့မြန်မာနိုင်ငံထဲကိုပြန်သွားတာဖြစ်ပါလေ။အဲ့တော့ကျွန်တော်တို့ပူပေါင်းဆောင်ရွက်မယ်ဆိုလို့ရှိရင်တိုင်းပြည်ကတကယ်အကျိုးရှိနိုင်တယ်ဆိုတော့လည်းကျွန်တော်တို့အစိုးရကိုထောက်ပြနေတာရှိပါလေ။တကယ်လည်းပူပေါင်းဆောင်ရွက်လို့အကျိုးမရှိတဲ့လုပ်တွေရရလာရလေလက်တွေ့ရှိနေပါလေ။ဆိုတော့ဒီဟာကိုကျွန်တော်တို့ဆက်ပြီးလုပ်ဆောင်ကြတယ်။ဒါပေမဲ့အစိုးရဘက်ကနေတော့အခုကျွန်တော်တို့တကားပြတဲ့ပုံစံမျိုးဖြစ်နေတယ်။ဒါဟာမကောင်းဘူး။နောက်တစ်ခုကကျေးဇူးကံကျေးဇူးစားလို့ပုံစံမျိုးနဲ့ case by case မလုပ်ဘဲနဲ့ policy နဲ့ဒီလူတွေကိုတန်းတန်းတကယ်ညီတဲ့ကိုစောင့်ရဖို့ကျွန်တော်တို့ကတိုက်တွန်းနေတာပါ
။ဟုတ်ကဲ့ကိုဘကြီးကျေးဇူးတင်ပါတယ်ခင်ဗျာ။အခုဒီမှာအခု PR လို့ခေါ်တဲ့ဒီအများနေထိုင်ခွင့်ရရှိရေးရှောက်ထားဖို့အတွက်လည်းဟိုဘပေါ့သူတို့ဥပဒေဟိုဘပေါ့ခွင့်ပြုလိုက်ပြီးရှောက်လို့လည်းရတဲ့အနေအထားမှာရှိနေပြီလို့ပြောပါဒါပေမဲ့ဒီနေရာမှာလည်းတချို့ထောက်ပြနေကြတာဟိုလူကရှောက်လို့ရမယ်ဒီလူကရှောက်လို့မရဘူးဆိုပြီးတော့ကန့်သက်ချက်တွေအများကြီးရှိနေတယ်လို့ထောက်ပြပြောဆိုနေကြတာတွေရှိပါတယ်ဒီ PR စနစ်နဲ့ပတ်သက်လို့ရောမခင်ဦးမှာဘယ်လိုမြင်မိပါသလဲအခုအစ်စ်ပြထားနေ
တယ်ဒီမှာလေးတဲ့ကျန်နေတဲ့မမကြီးကကျွန်မမမီလောက်ဆိုရင်၄လကျန်နေတဲ့၄လလောက်မှာတည်းကအခုဒီ PR ကိုမချေညာခင်ကလေးကသူကနဲ့သူအစင်ကျေးသူကရတဲ့သူရနေပြီရှင့်เนาะဒါကျွန်မဟိုနံပါတ်တွေလည်းကျွန်မမပြောပါဘူးဒါပေမဲ့အခုချိန်ညာလိုက်ပြီပေါ့ချိန်ညာလိုက်တဲ့အခါကျတော့တကယ်အခုချိန်ညာချက်မှာပါနေရပါလဲဆိုတော့ဒါကိုရှောက်ဖို့အတွက်ကိုကျွန်မနားလည်သလားပေါ့เนาะကျွန်မနားလည်သလားဆိုရင်ရှောက်ဖို့အတွက်ကိုမြန်မာနိုင်ငံထဲမှာနေပြီးသားအ ਨੇ စုံတစ်နှစ်နေပြီးသားဖြစ်ရမယ်လို့ပြောတယ်တစ်နှစ်နေပြီးလို့ရှိရင်ဒါရှောက်ခွင့်ရှိတယ်ဆိုတော့ဟာမျိုးပေါ့အဲ့ဒါတခုနောက်တစ်ခုကတော့ရှောက်ခွင့်မရှိတဲ့သူတွေကဘယ်သူတွေလဲဆိုလို့ရှိရင်တခြားနိုင်ငံတွေမှာနိုင်ငံရေးခိုလုံခွင့်ယူထားတဲ့သူတွေနဲ့ဒုက္ခတွေအဖြစ်ရောက်နေတဲ့သူတွေပေါ့ဆိုတော့ကျမကဒီမှာကျမတို့လိုမျိုးသူတွေအတွက်မှာဒီအချက်နှစ်ချက်စလုံးကအခက်အခဲရှိပြီနားလေကျမနားလေတဲ့ဥစ္စာမမှားခဲ့ဘူးဆိုလို့ရှိရင်တစ်နှစ်နေထားမယ်ဆိုလို့ပြောတဲ့အတိတ်တွေကကျမတို့ဟာအခုကျမဆိုရင်တခါလာလို့ရှိရင် social visa နဲ့လူမှုရေး visa နဲ့လူမှုရေး visa နဲ့တခါလာလို့ရှိရင်28ရက်ပဲနေခွင့်ရှိတယ်။28ရက်ပဲနေခွင့်ရှိတဲ့ဥစ္စာမှာတစ်နှစ်နေထားပြီးသားဆိုတဲ့ဥစ္စာဒီခုနကဒီ visa နဲ့မနေသေးတဲ့သူတကသွားလိုက်လာလိုက်ဒီကျမတို့က visa ကိုတခါယူရင်လည်းဒီတစ်ခုပဲယူလို့ရတယ်။နိုင်ငံသားတွေတောင်မှအခုဆို business visa တွေနဲ့အလာဟိုဗာလေကီဝင်ခွင့်ကိုအလာဝင်လိုက်ထွက်လိုက်ဟိုအကြိုက်တော့လောက်ခွင့်ရှိတဲ့ဗီဇာမျိုးတွေတော့မှထုတ်ပေးပြီးတော့မှရနေတယ်နိုင်ငံသားတွေတော့မှအများကြီးရှိပြီဒါပေမဲ့ကျမတို့တွေကြောက်တာမျိုးတွေမရဘူးဟောတော့တနည်းနေထားပြီးမှဆိုလို့ရှိရင်ဒါကလောလောဆယ်ကျမတို့ရဲ့အနေထားရဆိုရင်ဒါကကျမတို့နဲ့အဆင်မပြေနေကြဘူးနောက်တစ်ခုကနိုင်ငံရေးခွင့်လုံးဝရှောက်ထားသူတွေဒါမှမဟုတ်ရှင်လာဟိုပြည်ပနိုင်ငံတွေမှာဒုက္ခတွေဖြစ်ဆိုတော့နိုင်ငံရေးခွင့်ဆိုကျမတို့ကအစရေကနိုင်ငံရေးစနစ်ကိုမကြိုက်လို့နိုင်ငံရေးစနစ်ကိုတိုးနှံလို့အဲ့ဒီစနစ်ရဲ့ဟလာအာဏာရှင်ရဲ့ဆက်အာဏာရှင်ရဲ့ဖိနှိပ်မှုကြောင့်မလို့ကျမတို့ကအဲ့ဒီဒီအကြမ်းဖက်ခံရမှုတွေနဲ့ဖိနှိပ်မှုတွေကြောင့်မလို့ခုနကတော့နိုင်ငံပြင်မကိုရောက်သွားကြတဲ့သူတွေသူများနိုင်ငံတခြားနိုင်ငံကိုဟလာခေတ္တသွားပြီးတော့မှနေကြတဲ့သူတွေနိုင်ငံသားဖြစ်ရင်ဖြစ်နေလိမ့်မယ်ဆိုတော့လည်းပဲအဲ့လိုမျိုးလူတွေမပါပါဘူးလို့ပြောထားပြီးဆိုမှတော့ကျမတို့ကဒါဟာဟိုဒါကြောင့်မို့ကျမတို့တရိစာရှင်းနေပွဲတော့ကလည်းပြောပါရဲဒါဟာကျမတို့ကိုဟိုပြင့်မှတ်ထားပြီးတော့ကိုရည်ရွယ်ချက်ရှိရှိနဲ့တကယ်ကိုအရင်ဟိုဆက်အနာရှင်ခေအဆက်ဆက်ကိုတော်လာတိုက်ပွဲဝင်ခဲ့ပြီးတော့မှနိုင်ငံရဲ့ခြောက်ရောက်သွားကြတဲ့အဝေးကိုရောက်သွားကြတဲ့သူတွေကိုပြန်လာမဲ့ကိစ္စကိုတမင်ပသက်ကိုပြစ်မှတ်ထားပြီးရည်ရွယ်ချက်ရှိရှိနဲ့များဒီလိုမျိုးဟိုအငြင်းထားပြီးတော့တော့လုံးတလားလို့တော့မှထင်ရတယ်လို့တော့ကျွန်တော်တို့ပြောခဲ့တာရှိပါတယ်เนาะ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဆိုတော့မက်ခင်ဥမာရောကိုဘူဂျီရောကျွန်တော်တို့နောက်စလုံးကိုမိကွန်းတစ်ခုပဲတစ်ခုအတူတူမေးချင်ပါတယ်အဲ့ဒါဘာလဲဆိုတော့ဒီကျွန်တော်တို့အခုပြောနေကြတယ်ဒီဟိုတိကျမကွာပေါ့ တိကျတဲ့မူဝါဒသတ္တမမမရှိဘူးဒီပြပနေပြန်လာတဲ့သူတွေအတွက်ဟောပေါ်တာအတိုင်းတာသလိုဥပဒေလူပေါ်မူတည်ပြီးတော့ဥပဒေကပြောင်းပြီးတော့ဆက်ဆံနေတယ်ဆိုကျွန်တော်ဘလို့ပုံစံမျိုးတဘော uniform ပေါ့နော်ဖြစ်အောင်ဘလို့လုပ်ရင်ကောင်းမလဲမိုက်ခင်အောင်မှာအရင်ပြောပြပါလားခင်ဗျဟို၄စက္ကန့်၄၀လောက်
ဟုတ်ကဲ့ဟိုကျမလေးဟိုဘလို့ပုံစံရေလို့ရင်ကောင်းမလဲဆိုတာထပ်ဆိုလို့ရှိရင်ကျမအဓိကခုနကိုနေမင်းပြောတဲ့ဟာလေးကိုကျမကောက်ပြီးပြောလိုက်ချင်တော့လေအဲ့ဒါပါလဲဆိုတော့နိုင်ငံရေးစီရင်တာမရှိဘူးရှင့်နော်ဆိုနိုင်ငံရေးစီရင်တာမရှိတဲ့ကြောင့်မလို့ကျန်ခဲ့တဲ့နှစ်ကာလမှာကျွန်တော်နိုင်ငံတွေကနေပြီးတော့မှအမေရိကအပါဝင်ဥရောပတမကအပါဝင်စတဲ့ဒီအနောက်နိုင်ငံအစိုးရတွေနဲ့ပြန်ပြီးတော့မှဟာလာဟိုလက်ဆွဲနှုတ်ဆက်နိုင်ဖို့ပြန်ပြီးတော့မှဟာလာဒီအပေးအယူတွေလုပ်နိုင်ဖို့အတွက်ကိုတကားဖွင့်နိုင်ဖို့အတွက်ကိုရှင်းရှင်းပြောလို့ရှိရင်အဲ့ဒီကာလမှာကျမတို့တွေဒီနိုင်ငံရေးဒီမိုကရေစီရေးလုပ်ပြီးတော့မှအပြင်ပမှာတက်ကြွလှုပ်ရှားတဲ့သူတွေကိုအာပြန်လည်ပြီးတော့မှဖိတ်ခေါ်ပါတယ်ဆိုတဲ့ဥစ္စာမျိုးတွေနဲ့အတန်ဖွင့်ပြီးတော့ပေါ့နော်ဒါမျိုးတွေနဲ့ပဲအပေးအယူလုပ်ပြီးတော့အာတိုးလိုချင်တာတွေရအောင်ကြိုးစားခဲ့တဲ့ပုံစံမျိုးကဒါပုံဖြစ်နေပြီးတော့မှနိုင်ငံရေးစီရင်တာမရှိနေဘူးဆိုတော
့ဟုတ်ကဲ့မခင်မခြေစစ်တယ်မကိုဘိုကြီးရောခင်ဗျတတမမှာဒီမူဝါဒချမှတ်ဖို့အတွက်ဘယ်လိုပုံစံမျိုးလိုအပ်ပါသလဲဘယ်လိုမူဝါဒမျိုးချမှတ်တင်ပါသလဲ
ဒီကြေရဟိုလုတ်ချင်ရသလိုရှင်တော့ဒါလျှော့တော်ကလည်းအရေးကြီးပါတယ်အခုချိန်မှာလျှော့တော်ကဥပဒေပြည့်နေတဲ့ဟာဖြစ်ပါတယ်လျှော့တော်ပဲအချမ်းသာလေဒီတည်တော့ရောက်တွေနဲ့ပတ်သက်တာတွေနိုင်ငံရေးချမှတ်နဲ့ပတ်သက်တာတွေကိုတရားဝင်ပြည့်မှတ်ပြုပြီးတော့တရားဝင်ပြန်လည်ဝင်ရအောင်ဥပဒေပြည့်တင်ပါတယ်အဲဒီလိုဥပဒေပြည့်တဲ့အခါမှာအစိုးရကတရားဝင်လိုက်ပြီးအကောင့်နဲ့ပေါ်မှာဖြစ်ပါတယ်အဲဒီလိုမျိုးဒီတရားဝင်လုတ်ဆောင်တဲ့အချမ်းသာတွေမှာအရင်အားနေနေတာမျိုးတွေမရှိတော့ဖြစ်တာမျိုးတွေတွေ့ရပါတယ်အခုကသမရရဲ့နှုတ်မိတ်နဲ့ကြောနေတာမျိုးဖြစ်တယ်ဥပဒေနဲ့ကြောနေတာမျိုးမဟုတ်ဘူးပေါ်စီနဲ့ကြောနေတာမျိုးနော်ကျောင်းလေးကဘာလို့ဒါကြောင့်ဒီပြဿနာကြီးတက်နေတာပေါ့ဥပမာကျွန်တော်ဒီနော်ဝေးရဲ့ကုသိုလ်ရင်းပေါ့ကုသိုလ်ရင်းအရင်ပြီးခဲ့တဲ့ကဒီမြန်မာနိုင်ငံကိုလာဖို့ပြည်သားလျှောက်တယ်လျှောက်တဲ့ခါကျတော့ပထမဆုံးပြည်သားရုံးမှာလျှောက်တာမရဘူးနေရတဲ့ခါကျကျွန်တော်ဒီတရင်းရောက်လာတဲ့အခါမှာကျွန်တော်တမရရုံးနဲ့ကြားတော့ပါတယ်အဲ့ဒီကျွန်တော်ကလည်းတမရရုံးကိုကျွန်တော်အကြံပေးတယ်တမရရုံးကိုညွှန်ကြားတဲ့ဒီအခြေအနေထုတ်ပြပါပေါ့ဒီဆုံးပြည်သားရုံးမှာမလေးရှားတရင်းမှာပြည်တဲ့အခြေဆိုတဲ့မျိုးကိုဖြစ်နေတာမျိုးရှိတယ်ဒါကအပေါ်ကနေညွှန်ကြားချက်နဲ့ policy တိအကျကျမရှိလို့ဖြစ်နေတဲ့ပြဿနာမျိုးတွေပါအဲ့ဒီလိုမျိုးဖြစ်အောင်လုပ်ရတော့ခကြတမန်ရုံးကလည်းသူတို့တက်နိုင်တဲ့အနေနဲ့ပါတူရှိဘူးအရှိူးဆိုတဲ့ကြတော့ DL case by case မတော်ပါနဲ့ပေါ့ case by case ကိုတမန်ရုံးကလုပ်နေရတဲ့အလုပ်မျိုးမဟုတ်ဘူးတမန်ရုံးကလုပ်နေရတဲ့အမျိုးမဟုတ်ဘူးဆိုတော့ကြတော့အဲ့လိုမျိုးညွှန်ကြားချက်ကို policy တိအကျကျမရှိလို့ဖြစ်တာပါဖြစ်တယ်ဖြစ်အောင်လုပ်ချင်တယ်ဆိုရင်တော့ရှုပ်တော်ဥပဒေတူပြရမယ်အစိုးရလည်းအကောင့်နဲ့ပေါ်ပြရမယ်
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ကိုပိုကျော်မခင်အောင်မာရောဥနေဦးလင်းအောင်ဝင်ရောက်ဆွေးနွေးပေးတာဆိုလိုတာကတော့ကျွန်တော်တို့ဒီနေရာမှာမြန်မာနိုင်ငံထဲကိုပြပအနေပြန်သွားပြီးတော့စီးပွားရေးလွတ်လပ်စွာလုပ်ကိုင်ခွင့်ရနေတဲ့သူတချို့ရှိတာကိုလည်းကျွန်တော်တို့တွေ့ရပါတယ်ဒါကတော့ညင်ရမယ့်အချက်မဟုတ်ပါဘူးဒါပေမဲ့ဒီနေရာမှာအဓိကဖြစ်နေတာကတော့နိုင်ငံရေးရာပတ်ဝန်းပတ်သက်သူတွေအပေါ်မှာကန့်တတ်မှုတွေတချို့ရှိနေတယ်ဆိုတာကိုသတိထားမိတာဖြစ်ပါပတ်ဝန်းဆွေးနွေးကြတဲ့သူတွေအားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာ
ရာဇမြခင် VOE မြန်မာပိုင်းအစီအစဉ်ကထုတ်လင်းခဲ့တဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာမှာဖတ်ရှုလို့ရတယ်လို့နားဆင်လို့လည်းရနိုင်ပါပြီ။အင်တာနက်စာမျက်နှာ website လိပ်စာကတော့ www.burmese.voenews.com ဖြစ်ပါတယ်။အဲဒီမှာသတင်းတွေကိုမြန်မာလိုဖော်ပြထားပြီးတော့တပတ်စာထုတ်လင်းခဲ့ပြီးသားသတင်းတွေကိုလည်းပြန်နှထောင်လို့ရပါတယ်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ video သတင်းတွေကိုလည်းအဲဒီ website လိပ်စာမှာပဲကြည့်ရှုလို့ရပါတယ်။ဒါအပြင် VOE Facebook YouTube Twitter တွေမှာလည်းဒီမြန်မာနိုင်ငံဆိုင်ရာသတင်းနဲ့နိုင်ငံတကာဆိုင်ရာသတင်းတွေကိုပြန်လည်ဖတ်ရှုလို့ရပါတယ်ခင်ဗျာ
American အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ
Chechnya ပြည်နယ်မြို့တော် Grozny မှာရှိတဲ့ Joint Mobile Group ကိုခေါ်တဲ့လူခွင့်ရဲ့အဖွဲ့ရဲ့ရုံးကိုဒီဇင်ဘာလ23ရက်နေ့ကလူတစုကအင်အားသုံးပြီးဝင်ရောက်ဖို့ကြိုးစားတာတွေ့ရလို့အဖွဲ့သားတွေဟာရုံးထဲမှာမနေရဲပဲလွတ်အောင်ပြေးခဲ့ရပါတယ်။သူတို့ထွက်သွားပြီးမကြခင်မှာပဲအဲ့ဒီရုံးမှာမီးလောင်ခဲ့တာပါ။နောက်မှသိရတာကရုံးထဲမှာရှိတဲ့ဆက်ပစ္စည်းအလုံးကိုသူတို့ကဖျက်ဆီးထားခဲ့တာဖြစ်ပါတယ်။နောက်တစ်နေ့မှာတော့ချက်ချင်းရဲတွေဟာ Joint Mobile အဖွဲ့ပိုင်းတိုက်ခန်းကိုဝရမ်းမှာပါပဲဝင်ရောက်ရှာဖွေခဲ့တယ်လို့လျှက်စစ်ပစ္စည်းတွေကိုလည်းတင်စီခဲ့ကြပါတယ်။အဲ့ဒီချိန်ကတိုက်ခန်းထဲမှာရှိနေတဲ့ရှေ့နေနှစ်ဦးရဲ့ကိုမှရှာဖွေခဲ့တယ်လို့သူတို့ကိုစွဲချက်မတင်ပဲနိုင်ပေါင်းများစွာဖမ်းဆီးထားခဲ့တာပါ Joint Mobile အဖွဲ့ဟာ Committee Against Torture လို့ခေါ်တဲ့ညှဉ်းပန်းနှိပ်စက်မှုတိုက်ဖျက်ရေး Committee NGO အဖွဲ့ကနေမွေးဖွားလာတဲ့အဖွဲ့တစ်ခုပါသူကိုရုရှားအစိုးရကြောတောက်နောက်ခံပေးထားတဲ့ချက်ချင်းခေါင်းဆောင် Ramzan Kadyrov လက်ထက်လူခွင့်ချိုးဖောက်မှုတွေကိုစုံစမ်းဖို့အတွက်ဖွဲ့စည်းထားတာပါလူခွင့်လှုပ်ရှားသူတွေနဲ့လူခွင့်ချိုးဖောက်မှုစုံစမ်းတဲ့သတင်းတောက်အများပြားတည်ဆုံးခဲ့ရတာဒါမှမဟုတ်ပျောက်ကွယ်သွားတာနဲ့ကျုံနေရတဲ့ရုရှားနိုင်ငံရဲ့ချက်ချင်းရဲ့နယ်တော်မှာ ရှေ့နေ90လောက်ဟာအလှည့်ကြအချိန်ပိုင်းတာဝန်ယူပြီးလှုပ်ရှားနေကြတာဖြစ်ပါတယ်။ညှဉ်းပန်းမှုတိုက်ဖျက်ရေးကော်မတီနဲ့ Joint Mobile အဖွဲ့တို့ကိုဦးဆောင်နေသူကမော်စကိုလူခွင့်ကောင်စီအဖွဲ့ဝင်လူခွင့်လှုပ်ရှားသူ Igor Galyapin ဖြစ်ပါတယ်။ဒီဇင်ဘာလ4ရက်နေ့မှာ Grozny ကရဲဝန်တန်းတွေကိုသဘုံတွေတိုက်ခိုက်ခဲ့ခြင်းကစပြီးအခုလိုလူခွင့်ပညာပေးသူတွေကိုပါနိုင်နင်းလာခဲ့တာဖြစ်ပါတယ်။အဲ့ဒီချိန်ကရဲဝန်တန်း14ဦးနဲ့အတူသဘုံအားလုံးတည်ဆုံခဲ့တာပါ။ဒါကိုတုံ့ပြန်တဲ့အနေနဲ့ Ranzan Kadyrov ကသဘုံတွေရဲ့မိသားစုတွေကိုနှင်ထုတ်မှာဖြစ်သလိုသူတို့အိမ်တွေကိုလည်းဖျက်ဆီးပစ်မယ်လို့ကြေညာခဲ့ပါတယ်။ဝင်းကျင်ကျေးရွာတွေကနေအများပြားကိုမိရှုဖျက်ဆီးခံခဲ့ရတဲ့နောက်မှာရုရှားနိုင်ငံရဲ့ရာဇဝတ်ပြစ်မှုကျင့်သုံးဥပဒေအမှတ် 2860 ဒီသဘုံမိသားစုတွေကို Kadyrov ချမှတ်ခဲ့တဲ့အမိန့်နဲ့အပြစ်ပေးခဲ့တာဟာဥပဒေနဲ့ညီမညီစုံစမ်းစစ်ဆေးပေးဖို့အတွက် Igor Galyapin ကရုရှားအစိုးရရှေ့နေချုပ်ကိုရှောက်ထားခဲ့ပါတယ်။အဲ့ဒီချိန်ကစပြီး Mr. Galyapin ဟာစိုးရတဲ့နှောက်ယှက်မှုတွေနဲ့ရင်ဆိုင်ခဲ့ရတာဖြစ်ပါတယ်။သူ့ကိုချက်ဥတွေနဲ့ပေါက်တာပြင်သတင်းစာရှင်းလင်းပွဲတွေမှာနှုတ်နဲ့ချင်းချောင်းနှောက်ယှက်တာမျိုးနဲ့ဖုန်းနဲ့တက်ဆက်ပြီးဖြစ်စေဖုန်းခေါ်ပြီးဖြစ်စေအကြိမ်များစွာချင်းချောက်တာခံခဲ့ရပါတယ်။အခုလို Joint Mobile အဖွဲ့ Grozny ကရုံးခန်းကိုမီးရှို့ခံရတာနဲ့ကယ်ပင်လိုလူခွင့်ခုခံကာကွယ်သူတွေကိုတိုက်ရိုက်ချင်းချောက်မှုတွေလှုပ်လာတာအတွက်အလွန်ဆိုးရင်စိတ်ပူကြောင်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရာဂျန်ဆာကီကပြောပါတယ်။အာဏာပိုင်တွေအနေနဲ့အခုလိုချက်ချနီယာနယ်ထဲမှာရောရုရှားနိုင်ငံတလွှားမှာပါလူခွင့်လှုပ်ရှားသူတွေချင်းချောက်အကြက်ကန်ခံရမှုတွေအတွက်စုံစမ်းစစ်ဆေးပေးဖို့နဲ့သူတို့တန်အန်ရကင်းအောင်ဆောင်ရှောက်ပေးဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်ကြောင်းလည်းပြောကြားခဲ့ပါတယ်။
မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့ American ဆိုရရဲ့အဘော်ဖြစ်ပြီး VOA ရဲ့သဘောထားအမြင်မဟုတ်ကြောင်းတင်ပြအပ်ပါရခင်ဗျာ။သောတာရှင်များခင်ဗျာကျွန်တော်တို့ VOA ရဲ့ထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ VOA web email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ VOA ကိုဖုန်းနဲ့ဆက်သွယ်ဆိုဖုန်းနဲ့ဆက်သွယ်လို့ခြင်းနဲ့ဆိုရင်တော့ဖုန်းနံပါတ်က2323822555လေးဖြစ်ပါတယ်ခင်ဗျာ။VOA ရဲ့ဗုဒ္ဓဟူးနေ့မနက်ပိုင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။ကျွန်တော်တို့စီစဉ်တွေမကြာခင်ပြီးဆုံးတော့မှာမို့အခုကြံနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုကုဆမ်မိုးဝေကကြီးညာပြီးတော့မှာပ
ါ။မြောက်ကိုရီးယားနိုင်ငံမှာအင်တာနက်လိုင်းတွေပြတ်တောက်သွားခဲ့ရတာဟာအမေရိကန်ပြည်ထောင်စုကြောင့်လားဆိုတာနဲ့ပတ်သက်ပြီးတော့အမေရိကန်အရာရှိတွေကငင်းဆိုတာမျိုးလည်းမဟုတ်တလို့အတည်ပြုပြောခြင်းလည်းမရှိပါဘူး။Sony ရုပ်ရှင်လုပ်ငန်းအင်တာနက်ဆိုင်ဘာတိုက်ခိုက်မှုပြုလုပ်ခဲ့တဲ့ပေါ်မြောက်ကိုရီးယားနိုင်ငံရဲ့လက်ချက်ဖြစ်တယ်လို့အပြစ်ဖို့လိုက်ပြီးအမေရိကန်ပြည်ထောင်စုကလက်တုံ့ပြန်သွားမှဖြစ်တယ်ဆိုပြီးတော့သတိပေးပြီးရပိုင်းအကြာတနင်္လာနေ့ကမြောက်ကိုရီးယားနိုင်ငံနေရာအများပြားမှာအင်တာနက်တွေပြတ်တောက်မှုနဲ့ကြုံခဲ့ရပြီးတော့အခုခါမှာတော့တချို့နေရာတွေမှာအင်တာနက်ပြန်လည်အသုံးပြုလို့ရနေပြီဖြစ်ပါတယ်အမေရိကန်ခြေဆိုင်အင်တာနက်လေလာဆောင်ကြည့်သူတည်တနာအဖွဲ့ကတော့မြောက်ကိုရီးယားနိုင်ငံရဲ့အင်တာနက်လိုင်းတွေပြတ်တောက်သွားခဲ့ရတဲ့အကြောင်းကိုရှင်းရှင်းလင်းလင်းမသိရသေးတဲ့ကြောင်းပြောဆိုပါတယ်အမေရိကန်ပြည်ထောင်စုအခြေစိုက် Sony ရုပ်ရှင်ထုတ်လို့ရေးကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းအကြောင်းရဲ့ကူးတင်ပြထားတဲ့သူတို့ရဲ့ရုပ်ရှင်ကားကိုယုံတင်ပြသသွားမှာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။ကင်ဂျွန်အွန်းကိုလှုပ်ကြံတက်ဖြတ်တဲ့အကြောင်းရဲ့ကူးထားတဲ့ The Interview ဇာတ်ကားကိုလာမဲ့ဒီဇင်ဘာလ25ရက်နေ့မှာရုပ်ရှင်ရုံတချို့မှာပြသမှာလို့ Sony ကုမ္ပဏီကဆိုပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းကတော့ဒီဇာတ်ကားကိုယုံနေမှာပြသမှာမဟုတ်ဘူးဆိုပြီးတော့ Sony ဘက်ကကြေညာခဲ့ပါသေးတယ်။ရုရှားအစိုးရအနေနဲ့တုံးဆွဲဖို့စီစဉ်ထားတာတွေကိုဖျက်သိမ်းလိုက်မယ်ဆိုရင်တိုင်းပြည်ဟာဆိုးရွားတဲ့စီးပွားရေးကျဆင်းမှုနဲ့ကြုံရနိုင်တယ်လို့ရုရှားဝန်ကြီးချုပ်ဒီမီထရီမက်ဗီဒက်ဖ်ကပြောဆိုလိုက်ပါတယ်။ဒီလိုစီးပွားပြစ်ဒဏ်မျိုးနဲ့မကြုံရအောင်ရှောင်ရှားနိုင်ဖို့အတွက်အစိုးရအနေနဲ့ရည်ရွယ်ထားပြီးသားဗျူဟာနဲ့လူမှုရေးအသုံးစရိတ်တွေကိုဆက်ပြီးတော့အိုင်ယွန်ဆိုက်လှုပ်ဆောင်သွားရမှာဖြစ်တယ်လို့ရုရှားဝန်ကြီးချုပ်ကမော်စကိုမှာကျင်းပတဲ့ပါတီအစည်းအဝေးမှာပြောဆိုလိုက်ပါတယ်။
တရင်ချင်းချုပ်ကိုကိုဆမ်မိုဝီကကြီးညာခဲ့တာပါဒီမနေ့အစီအစဉ်ထုတ်လို့ရင်းမှုကမဲ့အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Great Bunch ဖြစ်ပါတယ်ကျွန်တော်ကတော့အအောင်ပါဒီဇင်ဘာ24ရက်ဗုဒ္ဓဟူးနေ့မနေ့ကင်း VOE မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48 50လို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ခင်ဗျာသောတာရှင်တွေအားလုံးမင်္ဂလာပေါင်းနဲ့ပြည့်စုံတဲ့မနေ့ကင်းဖြစ်ပါစေ
This program has come to you from the Voice of America, Washington.